to the Voice of America in Burmese.
မင်္ဂလာညချမ်းပါတက်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532.51နဲ့လိုင်းလမီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသူစင်အောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ဇင်ဘာဝေတိုက်ခိုက်နိုင်ငံရေးသမားတန်တန်ပီဒီယာအင်ဒိချင်းဇမ်ဘီယာမှာခလုံးဝင်းရောက်ကိုကျွမ်းခဲ့ပေမဲ့ငင်းပယ်ခံရပြီးနေရာပြန်ဖို့ခံရပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းမှာပြင်းထန်6.2ရေငရင်တစ်ခုဒီနေ့ထပ်ထုတ်ပြည့်အတွက်ထိတ်တလန့်ဖြစ်ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနောက်ဆင်ရမှာကတော့မြန်မာစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကွင်းစင်းဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုကြီးရွာပေါင်း23ရွာကိုခရီးသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်။
ပထမဆုံးကလုံမှာတော့ဒီကွင်းစင်းစစ်ဆေးတဲ့လုပ်ငန်းရှင်နဲ့ကျွန်တော်တို့စမယ်။အဲကြီးရအုပ်စု73စုပေါ့နော်။ဒီ73စုမှာ
နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ခန့်ကြီးရမှာတွေ့ဆုံဆွေးနွေးတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းဟာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမကြီးသုံးသက်ချင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါအောင်ရှင်
။ဇင်ဘာဝေနိုင်ငံကတိုက်ခတ်နိုင်ငံရေးသမားတန်တိုင်ပီဒီဟာအင်းနီချင်းဇမ်ဘီယာနိုင်ငံမှာခလုံးဝင်းရောက်ကိုကျူးပန်းခဲ့ပေမဲ့ငင်းပယ်ခံခဲ့ရပြီးနောက်နေရပြန်ဖို့ခံရတဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။နေရပြန်မဖို့တရားရုံးအမြင့်ကိုဂရုမစိုက်ပဲဇင်ဘာဝေရဲတွေထံပြန်လည်လွှတ်ပြောင်းပေးလိုက်တာဖြစ်ကြောင်းလည်းအကျိုးဆောင်ရှင်တွေတူဖြစ်တဲ့ Gilbert Fay ကပြောခဲ့တာပါ။ဇမ်ဘီယာနိုင်ငံကခလုံးဝင်းပေးကိုငင်းဆန်ပြီးနေရပြန်ဖို့ဆုံးဖြတ်တဲ့သတင်းတွေပေါ်အလွန်အမင်းစိုးရိမ်ကြောင်းနဲ့နိုင်ငံတကာဥပဒေကိုကြီးလေးတဲ့ချိုးဖောက်မှုတရားဖြစ်တဲ့အကြောင်းလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။နေရပြန်ဖို့ခံရတဲ့ PTR ပြည်ရဲ့သတင်းပတ်တဲ့ဇင်ဘာဝေနိုင်ငံကသမ္မတရွေးကောက်ပွဲနောက်ပိုင်းသူတို့တန်ရုံပြပကတိဖြစ်ပေါ်ရမှာစူပေါ်အောင်လှုပ်ဆောင်မှုနဲ့ရဲကအလိုရှိနေတဲ့အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MTC ပါတီဝင်၉ဦးကတူဦးလည်းဖြစ်ပါတယ်။ MTC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမ္မတ MSN မနန်ကာကိုအနိုင်ရအောင်မဲလိန်ခဲ့တယ်လို့ဆွတ်ဆွဲထားတာပါ။တိုက်ခိုက်နိုင်ငံသမား PTR သမ္မတကရွေးကောက်ပွဲမှာအနိုင်ရကြောင်းမချင်ညာခင်ရက်မှာပဲ MTC ပါတီခေါင်းဆောင်နယ်စင်ချာမီစာဇူလန်လ30ရွေးကောက်ပွဲမှာအနိုင်ရကြောင်းသတင်းစာရှင်းလင်းပွဲတစ်ခုကျင်းပပြီးကြေညာခဲ့တယ်ဆိုလည်းဖြစ်ပါတယ်
။ဖြစ်တယ်မှာရှိနေတဲ့ရုရှားထောက်လိုင်းဟောင်းနဲ့တနည်းဖြစ်သူတို့ကိုအစိတ်ခတ်တတ်ဖို့ကြံစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ခဲ့တဲ့အပေါ်လက်တုံ့ပြန်သွားမယ်လို့ရုရှားအစိုးရကဒီကနေ့ပြောပါတယ်။ဒီပိတ်ဆို့မှုတွေဟာတရားမဝင်ကြောင်းလည်းရုရှားအစိုးရကပြောပါတယ်။ရုရှားထောက်လိုင်းရေးဟောင်းစာဂျီခရီပါနဲ့တမိဖြစ်သူယူလီယာရိုနှစ်ဦးဟာပြည်တင်နိုင်ငံဆောက်စ်ဘူရီမြို့ကခုံတန်းရတစ်ခုပေါ်မှာမလအတွင်သတိမေ့ပြီးလဲကျနေတဲ့ကိစ္စဟာသူတို့နဲ့မသက်ဆိုင်ကြောင်းရုရှားကပြောပါတယ်။သူတို့တားဖကိုတော့ပြည်တင်ရဲတပ်ဖွဲ့ကတွေ့ခဲ့တာပါ။သူတို့နှစ်ဦးစလုံးဟာဆိုဗီယက်ခေတ်ကအသုံးပြုခဲ့တဲ့နိုဗီချော့ခ်ဆိုတဲ့ဓာတုအစိတ်ရင်နဲ့တိုက်ခိုက်ခံခဲ့ရတယ်လို့ဆိုပါတယ်။တားဖနှစ်ယောက်စလုံးအသက်မသေပေမဲ့ဆေးရုံမှာရက်အတန်ကြာစေကူတမှုခံယူခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုဟာရုရှားကလက်မခံနိုင်တဲ့ကိစ္စကိုတောင်းဆိုနေခြင်းဖြစ်ကြောင်းသူတို့အပေါ်ပိတ်ဆို့ရေးယူမှုတွေအရှိန်မြင့်ထားချနိုင်ရေးအတွက်ဖိအားပေးလှုံ့ဆော်နေခြင်းဖြစ်ကြောင်းလဲရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးမာရီယာဇာခါရိုဗာကပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒီနည်းနဲ့လက်ရှိမှာအောက်ဆုံးအဆင့်ကိုရောက်နေတဲ့နိုင်ငံဆက်ဆံရေးတင်းမာမှုတွေပိုပြီးကြီးထွားလာအောင်လုပ်နေခြင်းဖြစ်ကြောင်းလဲပြောခွင့်ရအမျိုးသမီးကပြောပါတယ
်ဂါဇာခံမြောင်ဒေသမှာအစ္စရေးကညဘက်၄ကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြွားတွေကလည်းအစ္စရေးနဲ့မြေတဲ့ရော့ကက်တုံးတွေနဲ့ပစ်ကတ်ခဲ့ရကပစ်ကတ်တွေကြီးထွားလာနေတဲ့ပေါ်အရှိအလယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကစိုးရိမ်ကြောင်းပြောလိုက်ပါတယ်။ဂါဇာဒေသကနေရော့ကက်တွေနဲ့ပစ်ကတ်နေတာကိုတုံ့ပြန်တဲ့အနေနဲ့ဟားမတ်စစ်သွေးကြွားအုပ်စုကအသုံးပြုနေတဲ့လေ့ကျင့်စကန်တွေလက်နက်တွေနဲ့လက်နက်တိုက်တွေကိုပြစ်မှတ်ထားပြီးတိုက်လေယာဉ်တွေနဲ့ညပိုင်းမှာတိုက်ခိုက်တာဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုထားတာပါ။ဟားမတ်စ်ဘွဲကကျူးလွန်တဲ့လုပ်ရက်တွေအတွက်နောက်ဆက်တွဲအကျိုးဆက်တွေခံစားရမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ ပါလက်စတိုင်းတာဝန်ရှိသူတွေကတော့အစ္စရေးလက်ချက်ကြောင့်ဟာမတ်စစ်သွေးကြွတူဖြင့်အမျိုးသမီးတူနဲ့ကလေးတူလည်းသေဆုံးတဲ့အကြောင်းပြောဆိုထားတာပါ။အစ္စရေးဘက်ကရော့ကက်တုံး80ရုံနဲ့မနေ့နောက်ပိုင်းကအပြစ်ခံခဲ့ရပြီးလူများပြတ်တန်းရတဲ့အကြောင်းလည်းအစ္စရေးစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ရှေ့လပိုင်းဒေသငင်းချင်းကုလသမဂ္ဂထုံးညင်တဲ့ဆော်ရည်မှုနီကိုလီမလာတင်နော့ဖ်ကတော့လက်ရှိရေဆန်နေရတဲ့ပရိပခတ်တွေကိုရော့ကျအောင်မထိန်းသိမ်းနိုင်ရင်အားလုံးအတွက်ဆိုးရတဲ့အကျိုးဆက်တွေနဲ့ကျွမ်းနိုင်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကလာတဲ့တင်းကုန်တွေအပေါ်အမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အကောက်ခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်အစိုးရကဗိုလ်ထုနယ်မှာကြေညာလိုက်ပါတယ်။သမ္မတထရမ့်အစိုးရကတရုတ်နိုင်ငံကတင်းကုန်တွေအပေါ်အခွန်တိုးကောက်မယ်အကြောင်းကြေညာပြီးနောက်တစ်နေ့မှာတရုတ်အစိုးရကချမှတ်လိုက်တဲ့ဒီအကောက်ခွန်တိုးကောက်ယူမှုဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးဒါဟာအမေရိကန်အကောက်ခွန်တိုးမြင့်မှုနဲ့ဇာတ်တူဖြစ်အောင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့တရုတ်နိုင်ငံကတွင်းကုန်ပစ္စည်း800ကျော်ကို25ရာခိုင်နှုန်းအခွန်တိုးကောက်မဲ့အကြောင်းသမ္မတထရမ့်အစိုးရကတရားဝင်ကြေညာပြီးနောက်မှာကမ္ဘာစည်းဝေးအရအခြေစုံနိုင်ငံအကြားအပြန်အလှန်အခွန်တွေတိုးမြင့်ကောက်ခံခြင်းနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာနေတာပါ။ပထမအကြိမ်သမ္မတထရမ့်အစိုးရကအခွန်တိုးကောက်ကြောင်းကြေညာပြီးမှတရုတ်တို့ကလည်းအလားတူဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့အမေရိကန်ကုန်ပစ္စည်း545မျိုးအပေါ်အခွန်တိုးကောက်မဲ့အကြောင်းကြေညာခဲ့ပါတယ်။တရုတ်တို့ရဲ့မမျှတတဲ့ကုန်သွယ်ရေး policy တွေနဲ့ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်မှုတွေကြောင့်အခုလိုအခွန်တွေကိုတိုးမြင့်ကောက်ယူတာလို့သမ္မတထရမ့်ကပြောထားပါတယ
်။ VOA American တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညာလိုင်းဒိုမီတာ25 kHz 11893ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်ပါရခြင
်းဒီမေဂန်စံမြန်မာပိုင်းစီစဉ်ရဲ့ကြာသာပင်နဲ့ညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းနဲ့ကပ်ရရှိနေတဲ့ဘာလီကျွန်းတို့မှာပြင်းရ 6.2 ရေငရင်းတစ်ခုဒီနေ့ထပ်မံလွတ်ခတ်တဲ့အတွက်လူပေါင်း300ကျော်သေဆုံးတဲ့ငရင်းတန်းခံတေးသားမှာအထိတ်အလန့်ဖြစ်ကြရပါတယ်။ဘာလီကျွန်းကအန်ကူရာရိုင်အဖြစ်ဆန်ရလေးစိတ်မှာလူတွေအော်ဟစ်ပြီးအလူရဲထွက်ပြေးတာလည်းတွေ့ခဲ့ကြရတာပါ။နောက်ဆက်တွဲငရင်းဟာကုန်းတွင်းပိုင်းကိုဗဟုပြုလွတ်ခတ်ခဲ့တာကြောင့်ဆူနာမီရေလိုင်းတံကိုတော့စိုးရိမ်စရာမရှိကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့တနင်္ဂနွေနေ့ကအင်အားပြင်းငင်ကြောင့်တိစုံသူရေတွဲဟာ349ယောက်တိရှိဖြစ်တဲ့အကြောင်းအစိုးရပိုင်းအန်တရာတရင်ကဖော်ပြခဲ့တာပါ။ငင်တန်းကြောင့်ဒဏ်ရာရသူ1449ယောက်ရှိပြီးအိုးမဲ့အိမ်မဲ့ဖြစ်သူ36000ဝန်းရှိကြောင်းလည်းအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရသူကဒီနေ့ပဲပြောဆိုလိုက်တာပါ။တိစုံသူအများစုဟာကျွန်းရဲ့မြောက်ပိုင်းကယန်ကန်မှာဖြစ်ကြောင်းလည်းအစိုးရပိုင်းတရင်ကဖော်ပြပါရယ်။လမ်ဘော့ကျွန်းမြောက်ပိုင်းကမ်းလွန်မှာဗိုလ်ပြုလုတ်ကတ်ခဲ့တဲ့အင်အား 6.9 ရှိတဲ့ငင်တန်တဲ့ဟာလူသူဝေးလမ်းဝေးရဲ့ဒေသတွေကတရင်တွေထပ်မံရရှိနေတဲ့အတွက်တည်ဆုံးသူရေအတွက်ထပ်တိုးလာတာလည်းဖြစ်ပါတယ်။ငရင်တံကတော့အနီးအနားကဂျီလီ၊ဘာလီ၊စံပါဝါကျွန်းတွေဖြင့်ရှေ့ချဘာကနေရာတချို့မှာလည်းခန်းစားခဲ့ကြရပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းမှာမုတ်တုံမိုးအပြင်းထန်ရွာသွန်းမှုကြောင့်မြေပြုံမှုတွေကြုံခဲ့ရပြီးလူ19ဦးထဲမှနေတည်ဆုံးခဲ့သလိုလမ်းမဆက်တွေတွေပြတ်တောက်ကုန်ပြီးရွာအတော်များများဟာလည်းရေမြုပ်နေပါတယ်။ဤတကူခရိုင်တစ်ခုထဲမှာနေမင်းကဆလို့တေဆုံးသူ17ယောက်အထိရှိခဲ့တဲ့အကြောင်းသတင်းတွေလက်ခံရရှိထားတယ်လို့ကာလာပြည်နယ်ကပ်ဘေးစီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါတယ်။ဣတာမာလာယာရေကတာမှာရေရှမ်းလာတဲ့အတွက်ရေလွတ်တကားတွေဖွင့်ပေးထားရတာကြောင့်ဒေသတွင်းကနေရအတော်များများဟာလည်းရေအောက်နှိမ့်နေပါတယ်။မြေပြိုမှုတွေကြောင့်ဝါယာနတ်ခရိုင်မှာလမ်းမအဆက်တွေပြတ်တောက်နေပြီးလမ်းတောင်ပေါ်ဒေသတွေမှာလမ်းမဆက်တွေရေပြန်ကောင်းလာအောင်ပြည်နယ်အစိုးရကစစ်တပ်ကိုအကူအညီတောင်းခံထားပါတယ်။ဥတ္တပရိစ်ပြည်နယ်မှာလွန်ခဲ့တဲ့တည်င်းနှစ်ပတ်တုန်းကရေကြီးမှုတွေနဲ့အိမ်ပြိုကျမှုတွေကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့ဆိုပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ရဲ့သမိုင်းမှာအကြီးမားဆုံးဖြစ်လောင်ကျွမ်းနေတဲ့တော်မီကိုစက်တင်ဘာလလောက်ကြာမှထိန်းနိုင်မယ်လို့ပြည်နယ်ဆိုရတောင်ရှိတွေကပြောပါတယ်။အခုလောင်နေတဲ့တော်မီရဲ့အခြေဝင်းဟာလော့စ်အန်ဂျယ်လစ်မြို့လောက်ရှိတယ်လို့လည်းပြောဆိုကြပါတယ်။မန်တီချီနိုနဲ့လိတ်ခရိုင်နှစ်ခုမှာပြည်ရသည့်လောင်ကျွမ်းတဲ့တော်မီနှစ်ခုကိုပေါင်းပြီးမန်တိုချီနိုကွန်ပလက်စ်တော်မီလို့အမည်ပေးထားတဲ့ဒီမီဟာအခုချိန်ထိ1,200 ကီလိုမီတာလောင်ကျွမ်းထားပြီးဖြစ်ပါတယ်။အချင်းသားတွေနဲ့နိုင်ငံခြားကမိသားသမားတွေလည်းပါဝင်တဲ့မိသားဖွဲ့တွေဟာလက်ရှိအချိန်မှာတခြားနေရာတွေကိုမီးကူးဆက်မှုမရှိအောင်လောင်ကျွမ်းနေတဲ့ပမာဏရဲ့ထောက်လောက်ရဲ့မီးရုံးကိုဖြတ်တောက်ဟန်တာထားနိုင်ပြီလို့လည်းပြောကြပါတယ်။ Calfire လို့ခေါ်တဲ့ California ပြည်နယ်တစ်တောနဲ့မိသားတပ်ဖွဲ့အနေနဲ့အစိုးရမှတုန်းကတော့ဩဂုတ်လ15ရက်နေ့လောက်ကျဒီဒီမီးကိုထိန်းချုပ်နိုင်မယ်လို့ညွှန်လင်းထားခဲ့ကြရင်မလဲအခုခါမှာတော့စက်တင်ဘာလ1ရက်နေ့လောက်ကျမှထိန်းချုပ်နိုင်မှာဖြစ်တော့တဲ့အကြောင်းပြောဆိုခဲ့ကြတာပါ။မန်တိုချီနိုကွန်ပလက်စ်တော်မီယာကယ်လီဖိုးနီးယားပြည်နယ်အတွင်းလက်ရှိလောင်နေတဲ့တော်မီ18ခုထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။လော့စ်အန်ဂျယ်လိစ်မြို့တောင်ပိုင်းကလီဗလန်မြို့သားတစ်တော်ဝိုင်း တွင်တော်မီလာမှုနဲ့ဆက်သွယ်ပြီးဆက်နွယ်ပတ်သက်ပြီးတော့မတင်ကားသူအသက်50နှစ်အရွယ်မြို့သားတူကိုဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းနဲ့ပြည်내ဆိုးရတောင်ရှိသူတွေကပြောဆိုထားကြပါတယ်
အမေရိကန်အောက်လွတ်တော်နေရာအတွက်အိုဟိုင်းယိုးပြည်နယ်ကအထူးရွက်ောက်ပွဲမှာကိုယ်စားလှယ်တွေအကြမဲအပြတ်နိုင်မရတဲ့တရားဝင်အနိုင်ရှုံးအမဆုံးဖြတ်နိုင်သေးပေမဲ့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလစ်ကန်ပါတီအတွင်းကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။အိုဟိုင်းယိုးပြည်နယ်ကကြားပြရွက်ောက်ပွဲဟာရှေ့လာမဲ့နိုဝင်ဘာလွတ်တော်ရွက်ောက်ပွဲတွေရဲ့ရှေ့ပြေးအဖြစ်နဲ့လည်းအများကအာရုံစိုက်နေကြတာပါ။လက်တလောမှာတော့ရီပပ်ဘလစ်ကန်ကိုယ်စားလှယ် Try Bolderson ကဒီမိုကရက်ကိုယ်စားလှယ်စန်နီအိုကော်နာတဲ့ထောက်ခံမဲ1900အသာစီရထားပေမဲ့ရေတွက်ဖို့ကြံနေသေးပြီသေးတဲ့မဲအရေးအတွက်ထောင်ကနားလောက်ရှိနေသေးဖြစ်တယ်လို့ဆိုပါတယ်။အိုဟိုင်းယိုးပြည်နယ်ကအထူးရွေးကောက်ပွဲမှာရီပပ်ဘလစ်ကန်ကနောက်ဆုံးအနိုင်ရရင်တောင်မှအတိုက်ခံဒီမိုကရက်တွေအတွက်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲမှာအောက်လွတ်တော်435နေရာနဲ့အထက်လွတ်တော်နေရာ100ထဲကနေ35နေရာအတွက်ရှင်ပြန်ရမှာအလားအလာကောင်းနိုင်တယ်လို့တွက်ချက်ယူဆနေကြတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးသွားတာပါ။အခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကွင်းစင်းဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုကျေးရွာပေါင်း23ရွာကိုခရီးသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးထွက်ပြေးတိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်နဲ့မောင်းတော်မြို့နယ်ကကျေးရွာတွေကိုခီးသွွာလာခွင့်ပြုလိုက်တာဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြားလက်မှတ်ရေးထိုးထားတဲ့ MOU ကိုနားလည်မှုစာချုပ်လွှာအရစတင်အကောင့်ထဲပေါ်လာလဲဖြစ်ပါတယ်ဒီလိုသွာလာခွင့်ပြုလိုက်တာဟာကုလသမဂ္ဂဌာနဆိုင်ရာအဖွဲ့တွေအနေနဲ့ကွင်းစင်းအကဲဖြတ်စစ်ဆေးနိုင်အောင်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်
MOU ထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နှစ်ဖက်ကျွန်တော်တို့ technical working group ပေါ့နော်ဖွဲ့စည်းခဲ့ပါတယ်ဖွဲ့ပြီးတော့ကျွန်တော်တို့ဒီကြားထဲမှာမကြာခဏတွေ့ဆုံဆွေးနွေးကြပါတယ်ပထမဆုံးစလုပ်မှာတော့ဒီ twin sin စစ်ဆေးရဲ့လုပ်ငန်းရှင်နဲ့ကျွန်တော်တို့စမယ်ကြီးရအုပ်စု73စုပေါ့နော်ဒီ73စုမှာကျွန်တော်တို့စပြီးတော့ twin sin စစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်သဘောတူတဲ့အတိုင်းတို့သွားရောက် twin sin စစ်ဆေးနိုင်ဖို့လေသူတို့သွားရောက်ခွင့်ခွင့်ပြုကြပါတယ်သူတို့ကြည့်ချက်ရင်းနဲ့ဒီလိုရဝေဒနာ9နေ့ရပဲUN ရုံးတွေပါဝင်သက်ဆိုင်ရာဌာနတွေပေါ့နော်ဟိုဒီအကြောင်းကြားရတာရှိပါတယ်
ကြေးရွာအုပ်စု73စုမှာကြေးရွာပေါင်း23ရွာပါဝင်မှာဖြစ်ပါတယ်ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုခီးသွွာလာခွင့်ပြုလိုက်ချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမွတ်အလီဟာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေရဲ့ဖိတ်ကြားချက်အရဒီကနေ့မြန်မာနိုင်ငံကိုရောက်ရှိခဲ့ပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့သုံးရက်ကြာခီးစဉ်အတွင်းမှာတစ်ဖက်နိုင်ငံကိုတိတ်ဆောင်သွားသူတွေနေရပြန်နိုင်ရေးအတွက်အဓိကဆွေးနွေးမှာဖြစ်ကြောင်းညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကဆက်ပြောပါတဲ့
အဓိကကတော့နေရဆုံးခွာသွားသူများပြန်လည်လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးဆွေးနွေးဖို့လိုအပ်နေတဲ့ကိစ္စတွေကျွန်တော်တို့ဖက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ပါတယ်။ဒီလိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်သဘောတူညီချက်ရတာပြီးတော့ဒီမှာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့သဘောတူညီချက်တွေပါတဲ့အချက်အတိုင်းကျွန်တော်တို့ကစောင့်ရထားတာတွေရှိတယ်။ကျွန်တော်တို့နေဆက်ဒီကောင်ပြန်လည်လက်ခံရေးစခန်းတွေလုပ်တယ်ဒီဘက်မှာပြန်လည်နေရခြားသားနိုင်ဖို့ဆိုကျွန်တော်အိမ်ရာစောက်လုပ်ရေးလုပ်ငန်းတွေလုပ်တယ်ဒီလိုတို့လည်းလက်တွေ့မှာကဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေမစနိုင်ဘူးမစနိုင်နေတဲ့အတွက်ဒါနှစ်ဖက်အကြားမှာကျွန်တော်တို့တချို့အမြင်လေးတွေသဘောထားလေးတွေဆွဲလွဲနေတာလေးတွေရှိတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်လက်ဆွေးနွေးဖို့ရှိတာပေါ့နော်
။နေရဆုံးခွာသူတွေပြန်လည်လက်ခံဖို့အတွက်2019ခုနှစ်နိုဝင်ဘာလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလမှာတော့မြန်မာအစိုးရကပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလူ8000ကျော်ရဲ့အမည်အစင်းကိုပေးပို့ခဲ့ပြီးမြန်မာလူဝင်မှုကြီးကြပ်ရေးကလူ3000ကျော်ကိုစီစစ်ရမှာ2000ကျော်ကသာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တာကိုတွေ့ရကြောင်းလည်းဦးစိုးဟန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီရင်တွေမှာအချက်အလက်မပြည့်စုံတာတွေကြောင့်စီစစ်ရမှာအခက်အခဲဖြစ်ရကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရမှာဒီအချက်ကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းလည်း Usu Hanga Piobare. Bangladesh Nangangjai Wunjiha, Taujanima, Nangando Diamond Kayo, Wujina, Dresombo Shizalo, Zakan Bine, Ludajan Sana Musaya, Kuni Taupanye, Pue, UEHR Dinele, Dresoma, Piobare. Ari Nomaro, Zakan Bine, Yobain Tidago, Doyal Pushine Bare. Bigger Okulaga Pibware, Jumper Dekai Murego, Suya Damroga, Ningere, Bangladesh Nangan Bago, Islam Badawin, Quantain Jolo, Tobi Tishongejo, UNHCR, Guratamaga, Duga Demia Saya, Mahaminji Yonga, Topian Tabade.
Komozo Tinta Pitarabashe, Vioega Kutolunide Sisingo, Radio Gadam Gabe, Vioe Internet Samyana Pite. Burmese.voanews.com Gani, a Kutolunni Red Vain Mabe, Tai Nas and Imare, a Kusapio Mimanang and Sayadin Ladabukobe, Tapio Timpiajimare, Ninya Tia Ubri, Sumo Yugu, Utibi, Nangano, Diming and Poco, Downsan Suchine, Dita Canui, Digani Maguida and Ditaji, Bokoku Mune, Chalkan Chira Matrison, Sunivare, Dilu Suni Bori Nanga and Dringa Nia Chuma, Jimpa Lagera, Sede Niva Shibi Pippi, Suni Bori, Tia Mune, Ninya.
လုပ်ငန်းစဉ်ပေါ်တက်ရောက်မှုအပေါ်မှာတော့သဘောထားအမြင်အမျိုးမျိုးရှိနေပါတယ်။ဖီယိုအေဒရင်တောက်မမ်မီခါကစူးစီးတင်ပြပေးထားပါတယ်။အန်အေဒီပါတီအာနာရလာပြီးနောက်ပိုင်း2019ခုနှစ်ကစလို့ငင်းငယ်ရေးစကားဝိုင်းတွေကိုဒေတာတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငင်းငယ်ရေးနိုဘယ်ဆုရှင်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုတ်ကိုင်းလာတာအခုဆိုရင်စေချိန်နီးပါးရှိလာပြီဖြစ ်ပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတွေလည်းတမိုင်းမှာရှိခဲ့ပါတယ်ဒါဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေလေအစိုးရတွေကောင်းနေတယ်ပဲ
မကြသေးခင်ကကျင်းပပြည်စည်းခဲ့တဲ့ပင်လုံငင်းငင်းညီလာခံကထင်တယ်လို့ခီးမပေါက်ချိန်မှာတော့ငင်းငင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်မင်ခံရဲ့ငင်းငင်းရေးစကားဝိုင်းတွေပေါ်ဝေဖန်သုံးသပ်မှုတွေရှိလာပါတယ်ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်မင်ခံရဲ့ငင်းငင်းရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်အတိုင်မင်ခံလာမဲ့လမ်းတစ်လျှောက်ကိုပြင်ဆင်ချေတာမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းနဲ့နှိုင်းယှဉ်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပင်စင်ပြတာတက်တဲ့အကျင့်တွေကို NLD စိုးရလက်ထက်မှာမရှိသင့်တော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်ငင်းငယ်ရင်းနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငင်းငယ်ရေးစကားဝိုင်းတွေကငင်းငယ်ရေးအတွက်ထိရောက်မှုအားနည်းတဲ့ဆိုပေမဲ့တခြားကောင်းကွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိမ့်ပါ
အမျိုးသားရှင်ချားစင်ကြီးလုပ်ငန်းစင်ကြီးတစ်ခုအတွက်တစ်ခုလုံးအတွက်ဆိုရင်တော့ထိရောက်တင်းတလို့မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါတယ်ဒီငင်းငင်းကြီးစကားဝိုင်းဆိုတဲ့เนาะခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်เนาะငင်းငင်းကြီးလုပ်ငန်းစင်ကြီးအတွက်ကြီးကြီးမားမားဟိုထိရောက်အကျိုးပြုမှုမရှိပေမဲ့လို့အောက်ခြေပြည်သူလူထုခြေလက်ပြည်သူလူထုနဲ့ထိတွေ့တဲ့စကားဝိုင်းအနေနဲ့ကတော့เนาะအောက်ခြေမှာနော်ဖြစ်ပြက်နေတာတွေလွဲချော်နေတာတွေနော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ဆွမ်းဆောင်ကြီးအားနည်းချက်တွေကိုနော်ထိုက်ရိုက်သိနိုင်တဲ့အတွက်ကြောင့်တော့အတိုင်းအတာတစ်ခုအထိကျူးပြုတယ်လို့တော့သုံးသပ်လို့ရပါတယ
်ချင်းမျိုးသားတော် CNF ကအတွင်ရင်မူဒေါက်တာရွှေခါကတော့ငင်းငယ်စကားဝိုင်းတွေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြသွားပါတယ
်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီငင်းချန်ကိစ္စနဲ့ဒီ OMS raising လို့တဲ့ပုံစံမျိုးဖြစ်သွားတော့နံပါတ်1တစ်ချက်ကောင်းတာပေါ့နော်။နံပါတ်2တစ်ချက်ကတော့ substance အရာပြောရင်တော့အချက်လက်အရာပြောရင်တော့ဟိုမင်းမရပါမှရလာမယ်လို့တော့ကျွန်တော်မထင်တော့လည်းဘူးပေါ့နော်။ဟိုအထောက်အကူပြုမယ်လို့တော့ဟိုကျွန်တော်ဟိုဘာမှမပြောရင်ချက်မရှိဘူးပေါ့။ဘာဖြစ်လို့လဲဆိုတော့ဒါ OMS raising အဆင့်ပဲရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော်။
ပိုးခေါင်းဆောင်တဦးဖြစ်တဲ့ခွန်မြင့်ထွန်းကတော့ငင်းငယ်ရေးစကားဝိုင်းတွေစီကနေတကယ်ငင်းငယ်ရေးအတွက်နီလန်းကောင်းတွေဆက်ရှာဖို့လိုတယ်လို့ဆိုလိုက်ပါတယ
်ဟုတ်မယ်နိုင်ငံတော်ခေါင်းဆောင်ပါဒီနယ်ကွာလေးပြပါပြပါပြနေတာဟိုဒါကိုကျွန်တော်တို့ပြဆိုတယ်ဘုဆောင်လည်းပဲဒီစကားဝိုင်းတွေကနေတစ်ဆင့်ကျွန်တော်တို့ဆက်ပြီးတော့ငင်းငယ်ကိုရယူဖို့လိုတယ်ဆွဲရပြီးအောင်ဆုံးထူထောင်ဖို့လိုတယ်လို့ဒါကိုပြောတာဖြစ်ပါတယ်ငင်းငယ်ရေးစကားဝိုင်းတွေဆွေးနွေးဒါနေတဲ့ရပ်ထားလို့တော့မရဘူးဒါကျွန်တော်ဆက်ပြီးတော့ဒါ
ဒီကားတစ်တခုလိုအနေနဲ့ချက်ပြီးဆောင်အောင
်မြမငင်းငင်းကြီးလေးလာတုံးသက်သူဥမမောင်ဆိုကတော့ငင်းငင်းကြီးစကားဝိုင်းတွေစီကနေမြမငင်းငင်းကြီးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ
်ကျွန်တော်အမြင်ပြောရင်တော့တိတ်မထရောက်ဘူးထင်ပါတယ်သို့တော်သူရဲ့သူခေါင်းဆောင်မှုရငင်းငင်းကြီးကလှုံ့ဆော်ပေးတယ်ဆိုတော့ဒါကန့်ကွက်စရာအကြောင်းမရှိပါဘူးငင်းငင်းကြီးနဲ့ပတ်သက်ပြီးတော့ထိထိကြောက်ကိုလှုံ့ဆော်ခြင်းရင် NLD ပါတီနည်းနဲ့တပီလုံးမှာဖွဲ့စည်းထားတာပဲလေ NLD ပါတီကခေါင်းဆောင်ပြီးတော့ဖြစ်တဲ့ NLD အစိုးရဘိုင်းမဟုတ်တော့ NLD ပါတီနဲ့ NLD တော်တော်ကိုယ်စားလှယ်ရနေပြီးလူသူစင်းနေဝဲကြီးလုပ်ပြီးငင်းငင်းကြီးနဲ့ချပြရှင်းပြတာကြီးလုပ်တင်ပါတယ်တနှစ်လူတို့ရဲ့အချိန်တွေကိုပြကြည့်ရင်လေအဲ့ဒီ NLD ပါတီနဲ့လှုပ်တော်ကိုယ်စားလှယ်ရနေလူလူနဲ့စင်းနေဝဲလုပ်လူလူစီရနေပြီးတော့သဘောထားနဲ့ထင်မြင်ချက်အချိန်တွေတောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ
်ဒီကနေ့မှာတော့နိုင်ငံတော်တိုင်ပင်ခံဟာပခုတ်ကူမြို့နယ်မှာငင်းငင်းကြီးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင
်ဆရာရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမားတစ်စောင်ကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOES နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမျက်လို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီ UI Facebook စာမျက်နှာမှာလည်းမှတ်ချက်တွေစီစဉ်ပြီးသားပေးပို့ထားနိုင်ပါတယ်။နိမိညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်။နိမိညာဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ Ohio ပြည်နယ်အထူးရွေးကောက်ပွဲဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။American Outlook တို့နေရာအတွက် Ohio ပြည်နယ်ကအထူးရွေးကောက်ပွဲမှာတော့သမ္မတ Donald Trump နဲ့ Republican Party တွင်ကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။ဒီကြားပြတ်ရွေးကောက်ပွဲဟာရှေ့လာမဲ့ November ရွေးလွှတ်တော်ရွေးကောက်ပွဲရဲ့ရှေ့ပြေးဖြစ်နေလေအများကအာရုံစိုက်နေကြတာဖြစ်ပါတယ်။ကိုယ်စားလှယ်တွေကြားမဲအပြတ်သက်အနိုင်မရတဲ့အတွက်တရားဝင်အနိုင်ရှုံးမဆုံးဖြတ်နိုင်သေးပေမဲ့မဲရလတ်တွေမှာတော့ပါတီကြီးနှစ်ရက်စလုံးအတွက်အားတက်စရာလက္ခဏာတွေကိုတွေ့နေရပါတယ်။VOE သတင်းတောက်ဂျင်မလုံးရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ
်။ American တနိုင်ငံလုံးကစောင့်ကြည့်နေတဲ့ Ohio ပြည်နယ်လွှတ်တော်အထူးရွေးကောက်ပွဲမှာတော့ Republican Party က Tribal Dawson ကပုတ်ခါတီကနဲ့ဥဆောင်နေပါတယ
်။ I'd like to thank President Trump. America is on the right path and we're going to keep it.
ကျွန်တော်အနေနဲ့သမ္မတ Trump ကိုကျေးဇူးတင်ခြင်းပါတယ်။ American နိုင်ငံဟာလမ်းကြောင်းမှန်ပေါ်မှာရှိနေပြီးကျွန်တော်တို့ကလည်းအဲ့ဒီလမ်းကြောင်းပေါ်မှာပဲဆက်ပြီးလျှောက်သွားမှာပါ။
ဒီမဲဆန္ဒနယ်မှာ Republican တွေအားကောင်းပေမဲ့အခုဒီချိန်မှာတော့ Democrat ကိုယ်စားလှယ်လောင်း Daniel O'Connor က Walterson ကိုအကြီးအကျယ်စိန်ခေါ်ခဲ့ပြီးသူကစီးပွားရေးကိုအဓိကအာရုံစိုက်ခဲ့တာဖြစ်ပါတယ
်။ I heard over and over that the people of Central Ohio are sick and tired of the same old Washington politics.
Ohio ပြည်နယ်အလဲပိုင်းမှာရှိတဲ့ပြည်သူတွေဟာ Washington နိုင်ငံရေးကိုစိတ်ပြတ်ညှိနှွေးတယ်ဆိုတာကိုကျွန်တော်အနေနဲ့ထပ်ခါတလဲလဲကြားခဲ့ရပါတယ်။ဒီလူတွေအနေနဲ့ကောင်းဆောင်မှုအတွက်ကိုလိုချင်နေကြပါတယ်။
တရထံကတော့ Walterson အတွက်မဲဆယ်ပေးနေတာနဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်ကနေအမှတ်ယူပြောကြားလိုက်ပြီးသူ့အနေနဲ့လာမဲ့သတင်းပတ်တွေအတွင်းမှာလည်းမဲဆယ်စည်းရုံးရေးတွေလုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းလိုမှာတရထံကမဲဆယ်စည်းရုံးရေးအတွင်းမှာဒီမိုကရက်တွေကိုအကြီးအကျယ်ဝေဖန်ခဲ့တာကြောင့် Walterson အနေနဲ့အသာစီးရတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်။ If the Democrats get in, they're going to raise your taxes, you're going to have crime all over the place, you're going to have people pouring across the border.
ဒီမိုကရက်တွေအနိုင်ရသွားရင်သူတို့ကခမည်းတော်ကိုအခွန်တွေတိုးကောက်လိမ့်မယ်ပြီးတော့ရာဇဝတ်မှုတွေလည်းနေရာတိုင်းမှာတိုးလာမယ်ပြီးရင်နေဆက်ကလည်းလူတွေတလဟောဝင်လာလိမ့်မယ်ဒါကြောင့်ဒီမိုကရက်တွေကိုဘာလို့မဲပေးကြမှာလဲ Republican တွေပဲနိုင်မယ်လို့ထင်ပြီး Republican တွေပဲနိုင်တင်ပါတယ
်ဒါပေမဲ့ Republican တွေအားကောင်းတဲ့ဒီမဲဆန္ဒနယ်မှာဒီမိုကရက်ကိုယ်စားလှယ်လောင်း O'Connor ကဒီလောက်အထိအကျိတ်နယ်ဖြစ်လာတဲ့ချက်ကလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက် Republican တွေကိုသတိပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးအကဲအခါ John Hudak ကပြောပါတယ
် It is more evidence that in race after race throughout this year Republicans have
ဒီနှစ်တစ်နှစ်လုံးမှာလုပ်ခဲ့တဲ့ရွေးကောက်ပွဲတွေအတွင်း Republican တွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲတုန်းကထက်မဲပေးတဲ့သူတွေပိုနည်းလာနေတယ်ဆိုတာထင်ရှားကြောင်း John Hudak ကပြောပါတယ်ဒေါနယ်ထရမ့်အနေနဲ့ဘောလ်ဒဆင်ကိုအလေးသာအောင်လုပ်ပေးနိုင်ခဲ့ပေမဲ့ရွေးကောက်ပွဲကြီးတစ်ခုလုံးအတွက်တော့သူ့ကိုကြိုက်တဲ့သူရောမကြိုက်တဲ့သူရောရှိနေတယ်လို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေးဆစ်ကပြောပါတယ
် The chaos that seems to surround Donald Trump has unnerved a lot of people. So suburban women in particular here
ဒေါနယ်ထရမ့်အနာဝန်ကျင်မှာဗျံပဓာရီဖြစ်နေတာနဲ့ပတ်သက်ပြီးအတော်များများကမစိုးရိမ်ကြပါဘူး။စင်ကြေဘုံဒေသတွေမှာနေနေကြတဲ့အမျိုးသမီးတွေကပဲသူ့ကိုမကြိုက်ကြတာပါ
ဒေါနယ်ထရမ့်ကြောင့်သူ့ရဲ့ Republican တွေဘက်မှာရောအတိုက်ခံ Democrat တွေဘက်မှာပါမဲပေးဖို့ပို့ပြီးတော့စိတ်ပါလာနေပုံရတယ်လို့လည်း John Hudak ကပြောပါတယ
် While his intervention or maybe Governor Kasich's intervention or someone else's intervention may well have made the difference
ဘာလို့မှအခုလိုမဲရေးအတွက်1900လောက်ပဲကွာတာဟာသမရဒါမှမဟုတ်ပြီးနေအုပ်ချုပ်ရေးမှု Kasich ဒါမှမဟုတ်တရားရောက်ကြောင်ဖြစ်နိုင်ပါတယ်ဒါပြင်ဒီရွေးကောက်ပွဲလိုမျိုး Republican တွေစီကနေ Democrat တွေစီကိုမဲတွေရောက်ကုန်တဲ့နေရာမှာလဲဒေါနယ်ထရမ့်ကအရေးပါတဲ့အခမ်းအနားကရှိတယ်လို့ဂျွန်ဟူဒက်ကပြောတော့တာဖြစ်ပါတယ်။ဒါပေမဲ့နိုမာမှာချင်းပါမယ်လို့တော့ရွေးကောက်ပွဲတွေမှာဒေါနယ်ထရမ့်ဟာအဓိကကျတဲ့အကြောင်းအရာတစ်ခုဖြစ်တယ်လို့မဲဆန္ဒရှင်တွေကပုံပြီးရှုမြင်လာနေကြတယ်ဆိုတာ Ohio အောက်လွတ်တော်ရွေးကောက်ပွဲကနောက်ဆုံးပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။အခုဆက်ပြီးတော့ကဘာကြီးပူနွေးလာရတဲ့အမျှကဘာနေရာတော်တော်များများမှာပြင်းထန်တဲ့အပူချိန်ကိုကြုံတွေ့ခံစားနေရကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။2018ခုနှစ်အတွင်းစံချိန်တင်လောက်အောင်ဆိုးဝါးပြင်းထန်တဲ့အပူချိန်ကိုကဘာနေရာတော်တော်များများမှာရင်ဆိုင်ကြုံတွေ့နေကြရတာပါ။ဂရိနိုင်ငံကန်ယူတန်းတစ်လျှောက်မှာလည်းလူအတော်များများသေဆုံးလောက်အောင်တော်မီးအကြီးကျယ်လောင်ကျွမ်းပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မှာလည်းသမိုင်းမှာအကြီးမားဆုံးတော်မီးလောင်ကျွမ်းမှုနဲ့ရင်ဆိုင်နေရပါတယ်။ကဘာကြီးပူနွေးလာတဲ့ဒီလိုအခြေအနေနဲ့အလားတူဖြစ်ရတွေကိုမကြာခဏဆိုသလိုကြုံတွေ့ရတော့မယ်လို့လဲလေးရာမှုတစ်ခုကဖော်ပြပါဗျ။ဒီအကြောင်းဇလာတီကာဟုတ်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါဗျ
။ဇူလိုင်လနောက်ပိုင်းကစပြီးတော့လောင်ကျွမ်းခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကတော်မီကြီးဟာပြည်နယ်သမိုင်းမှာအဆိုအဝါဆုံးတော်မီလောင်ကျွမ်းမှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဥရုယာတီအခြေအနေကြောင့်ဒီလိုတော်မီကြီးတွေအလွယ်တကူလောင်ကျွမ်းပြီးတော့အချိန်ပိုကြာကြာလောင်ကျွမ်းမှုဖြစ်လာစေတယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကသုတေသီတို့ကပြောပါတယ်။ဒီလိုအခြေအနေမျိုးတွေထပ်ပြီးတော့ဖြစ်လာနိုင်တယ်လို့လဲတာဝန်ရှိသူတွေကဒေသခံတွေကိုသတိပေးထားတာပါကယ်လီဖိုးနီးယားမိသက်ဌာနညွှန်ကြားရေးမှူးကန်ဖီမလော့ကပုံမှန်မဟုတ်တဲ့အခြေအနေကိုအခုလိုပြောပါတယ်
What seems like we should be in the peak of fire season
historically ပြောမယ်ဆိုရင်ဒီရာသီဟာတော်မီလောင်နေရှိတဲ့အဆိုးဆုံးရာသီပါဒါပေမဲ့ကုတင်မြင်နေရတဲ့အခြေအနေတွေကအခုမှစပြီးတော့တော်မီလောင်တဲ့အချိန်လိုဖြစ်နေပါတယ
်ဥရောပဘက်မှလည်းတော်မီလောင်ကြောင့်မနဲ့ကြုံကြပါတယ်ဂရိနိုင်ငံရဲ့သမိုင်းတစ်လျှောက်အဆိုးဆုံးဖြစ်တဲ့ပြီးခဲ့တဲ့ဇူလိုင်လကတော်မီလောင်ကျွမ်းမှုမှာလည်းလူ60ထက်မနည်းသေဆုံးခဲ့ရတာပါ။ဥရောပမြောက်ဘက်ပိုင်းကဆွီဒင်နဲ့လာတီဗာလိုနိုင်ငံတွေမှာတောင်တော်မီလောင်ကျွမ်းမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ဥရောပနဲ့အာရှနိုင်ငံအတော်များများမှာလည်းပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်ခဲ့ရသလိုစံချိန်တင်အောင်မြင့်တက်လာတဲ့အပူချိန်ဖြစ်တယ်လို့သတင်းတွေကဆိုပါတယ်။အခုလိုအပူချိန်လွန်ကဲလာတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ခဲ့ရပါတယ်။သီးနှံတွေကိုလည်းပုံမှန်နဲ့စောပြီးတော့ရိတ်သိမ်းခဲ့ရသလိုမိုးခေါင်ရရှာလို့သီးနှံအထွက်နေပြီးအရေးအသွေးမမီဖြစ်ခဲ့ရတာပါဆွစ်ဇာလန်နိုင်ငံရိုင်းမြစ်ထဲကငါးတွေလည်းအပူချိန်ပြင်းလို့တည်ဆုံခဲ့ရပါတယ်ဖော့ဒေတာမှာရှိတဲ့မွေးမြူရေးချမ်းကတရိတ်ဆန်နဲ့အတွက်ဆွစ်အစိုးရကအရေးပေါ်ရေးနဲ့ထောက်ပံ့ရေးပစ္စည်းတွေလေရင်တွေနဲ့လိုက်ပြီးတော့ချပေးခဲ့ရတာပါဒေတာတာဝန်ခံဒန်နစ်ဖရော်ဒီဗော့ခ်ကလည်းအကူအညီပေးရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် Des entreprises de transport privé qui sont modatées
အခုလိုအပူချိန်ပြင်းထန်လွန်းတဲ့အခြေအနေဟာသဘာဝဘေးအန္တရာယ်ကျရောက်တဲ့အနေအထားမျိုးဖြစ်လို့စစ်တပ်ကလိုက်ပြီးတော့ဝန်ဆောင်မှုတွေပေးနေတာပါ။အ
န္တရာယ်ဖြစ်လာအောင်မြင့်တက်လာတဲ့ကမ္ဘာအပူချိန်ကို2015 Paris တဘောသူညီမှုကရည်မှန်းထားသလိုမျိုးထိန်းချုပ်နိုင်မှာမဟုတ်ဘူးလို့နောက်ဆုံးလေ့လာမှုတစ်ခုမှဖော်ပြပါရယ်။ဩစတြေးလျအမျိုးသားတက္ကသိုလ် Copenhagen တက္ကသိုလ်နဲ့တခြားအဖွဲ့အစည်းတို့ပူးရဲပြုလုပ်ခဲ့တဲ့နောက်ဆုံးလေ့လာမှုတစ်ခုအရ Paris တဘောသူညီချက်မှာပါဝင်ခဲ့တဲ့နိုင်ငံတွေအနေနဲ့စာချုပ်ပါအတိုင်းလိုက်နာလုပ်ကင်ကြမယ်ဆိုရင်တော့ဝီယိုဆွန်းဒေတာကရည်ခဲတွေအကြီးပြောတာပင်လယ်ကျမ်းမြင်ကနေမိသိန်းတန်းငွေတွေထုတ်လုပ်တာတွေကြောင့်အနာဂတ်ကမ္ဘာအပူချိန်ဟာ4ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ထိမြင့်တက်လာနိုင်တာကိုလေ့လာမှုကတွေ့ရှိခဲ့တာပါဒီလိုအပူချိန်မြင့်တက်မှုကြောင့်တချို့ဒေတာတွေမှာအသက်ရှင်နေတိုင်းမဖြစ်နိုင်တော့ပါဘူးတချိန်တည်းမှာပဲဥရောပနဲ့အာရှကိုဝင်ရောက်ခဲ့တဲ့ပုံမှန်မဟုတ်တဲ့အပူလိုင်းတွေဟာပုံမှန်အခြေအနေမျိုးဖြစ်လာနိုင်တယ်လို့သုတေသီတွေကခန့်မှန်းထားပါတယ်ရှင
်။ဒီ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကတားကတော့ဒီဥပဒေကိုတော့ဖိတ်ထုတ်နိုင်ပါမယ်
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOE မြန်မာပိုင်းစီစဉ်ရဲ့ကြာတာပိုင်းညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့အတူကချင်းပြည်နယ်ဖားကန့်မြို့နယ်အတွင်းမှာကြောက်စိမ့်မော်မြေပြူကျမှုမကြာခဏဖြစ်ပွားတဲ့အတွက်ကြောက်စိမ့်အလုတ္တမားများစွာတိတ်ဆုံးခဲ့ရပါတယ်အခုလိုဖြစ်နေရဟာချမှတ်ထားတဲ့ကြောက်စိမ့်ဆိုင်ရာဥပဒေကိုအစိုးရကမထိန်းချုပ်နိုင်လို့ဖြစ်တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥက္ကဋ္ဌဦးနောင်လက်ကပြောပါတယ
်ကတ္တာကသူတို့ကဒီဥပဒေကိုတော့ထိန်းချုပ်နိုင်သွားမရှိဘူးဒါကြောင့်ထိန်းချုပ်နိုင်သွားမရှိတယ်ဆိုတော့အခုကျွန်တော်တို့ဒီဖက်ကန်ဒီကမှာကုမ္ပဏီလွတ်ကွက်နိုင်ငံတော်နဲ့ကျိုးသုံး
ရတယ်တိုင်းပြည်တွင်းလွှာကဏ္ဍမှာအပြည့်အစုံကိုနားဆင်ရပါမယ်အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာမိုးကြိုးကြောင့်တည်ဆုံးရမှုလျှော့ချရေးအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာမိုးကြီးရေကြီးမှုတွေများလာပြီးလျှက်စီးလက်မိုးကြိုးပစ်တာတွေလည်းပိုဖြစ်လာနိုင်ချိန်မှာမိုးကြိုးကြောင့်အသေးပြောက်တွေများနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့လူတွေမှာမိုးကြိုးပိုအပြစ်ခံရနိုင်ပြီးအသက်ဆုံးရှုံးဖို့များနေတာဒီလိုတည်ဆုံးမှုကိုဘလို့လျှော့ချပြီးမိုးကြိုးအပြစ်မခံရအောင်ဘလို့ကာကွယ်နိုင်မှာတလဲဒီအကြောင်းကိုရန်ကုန်ပြည်သူ့စီရင်ကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်
โอเคคึกคึกเสี่ยววินจีปมอกะดร.มมออูครับเนี่ยสรุปမြန်မာနိုင်ငံမှာဒီနှစ်ကတခြားနှစ်တည်းထက်မိုးကြီးပြီးတော့ရေတွေလည်းကြီးဒီမျက်စိလက်မိုးကြိုးပစ်တာတွေလည်းပိုဖြစ်လာနိုင်တဲ့အလားအလာတွေရှိတဲ့အခါကျတော့ဒီမိုးကြိုးပစ်တဲ့အနေအထားဆက်စေးမှာကြုံနေရတဲ့အနေအထားလေးစပြီးတော့ရှင်းပြပေးပါလား
အမှန်ဒီမှာတော့မိုးကြိုးပစ်လို့ဒီဆုံးတဲ့လူနာတွေကတော့တင်းကတော့အများအားဖြင့်အကြကနာဆိုတဲ့လူပါလေးရရှိတာနော်ဒီဆုံးတဲ့လူတွေကတော့အများအားဖြင့်ဒီနှစ်ကို50 60လောက်တော့ရှိတာနော်ဒုက္ခလေးပဲမျိုးတွေရဲ့စေယုံတွေမှာတော့နေရပါဘူးမိုးကြိုးရဲ့သဘောတရားအရပဲတွင်းပြင်းနေနဲ့နေဘက်တော့ပဲဒီလိုအခြေအနေမျိုးတွေမှာဖြစ်များလာတော့တွေ့ရတာပါ
ဟုတ်ကဲ့ဘလို့လူမျိုးတွေမှာမိုးကြိုးပစ်ခံရဖို့အန္တရာယ်များတာကိုစေယုံကိုရောက်ပြီးတော့သိဆုံးရတာများတာကိုတွေ့ရတယ
်မိုးကြိုးပစ်ခံရတဲ့လူတော်တော်များများဟာပစ်ခံရတဲ့အချိန်မှာမသိဘူးအရင်ပြင်းထန်တဲ့မိုးကြိုးနဲ့ဓာတ်ရိုက်ချတဲ့လူတွေကလည်းသိဆုံးနိုင်ပြီးတော့ကျန်တဲ့လူတွေကတော့ချူချူတူတူကမှုတာကောင်းမယ်ဆိုရင်ရှင်နိုင်တဲ့လူတွေကတော်တော်များတယ်မိုးကြိုးနဲ့ဓာတ်ရိုက်လူနဲ့ ठी ဖို့ဆိုတာကတော့တော်တော်ခဲရင်တာပေါ့သို့တော်လည်းပဲအဲ့မိုးကြိုးကတခြားနေရာတစ်ခုကနေတစ်ဆင့်ပြန်ပြီးတော့လက်စစ်တဲ့ကူးဆိုက်ပြီးတော့ထိခိုက်တာရပြေဆုံးတဲ့လူတွေကပဲများတာပေါ့အများအားဖြင့်တော့လေဘက်ထဲမှာကျင်းပြင်မှာအလုံးလို့ရတဲ့လူတွေပို့ပြီးတော့အဖြစ်များတာပေါ့နောက်တောက်လို့ရလူငယ်တွေနဲ့အမြင့်မှာဖွင့်နေတဲ့အလုံးလို့ရတဲ့လူတွေဒီရန်နေရာတွေနဲ့အလုံးလို့ရတဲ့လူတွေနောက်တယ်လီဖုန်းတာဝါတိုင်းနေရာမျိုးတွေမှာများပြနေဖြစ်တ
ယ်ဟုတ်ကဲ့ခုနကဆရာပြောခဲ့တယ်လို့ဒီအရေးပေါ်ပြည့်စုံကသမှုကောင်းနိုင်လို့ရှင်တော့ရှင်နိုင်တဲ့အတွက်ဘလို့မျိုးအရေးပေါ်ပြည့်စုံကသမှုတွေလုပ်ပေးဖို့လုပ်မလဲ
မိုးကြိုးပြေခံရတဲ့လူနာရေးကဓာတ်လိုက်တဲ့လူနာနဲ့မတူဓာတ်လိုက်တဲ့အန်ဒီရေကတခြားလူကိုထိခိုက်နိုင်တဲ့အခြေအနေရှိတယ်လေအဲဒါမိုးကြိုးပြေခံရတဲ့လူနာကိုသွားကြိုင်ရင်ကိုပါဖတ်ပြီးတော့လိုက်နိုင်တယ်လေပုံတံမျိုးဒီလိုမြန်မာလေတချို့နေရာဒီမှာရှိကြတာပေါ့ဒါကတော့မိုးကြိုးပြေခံရတဲ့ဆိုတာနဲ့တူကြိုင်တယ်အပေါ်ကနေကျလာတဲ့လျှက်စစ်တက်ကလျှက်ခန္ဓာကိုဖျက်ဆီးပြီးတဲ့မြေကြီးတွေကိုရောက်သွားပြီးတိုင်းပြင်းနေခန္ဓာကိုယ်ထဲမှာလျှက်စစ်တက်ဆိုတာမရှိတော့အဲ့တော့မိုးကြိုးပြစ်ကန်ရတဲ့လူနာလက်ကျသွားနေတယ်နဲ့ချက်ချင်းသွားပြေးကန်ပြီးတော့ပြုစုပူတာလို့ရချက်ချင်းမိုးကြိုးရဲ့လျှက်စစ်စီးသွားတာကြောင့်ခန္ဓာကိုယ်မှာအများဆုံးဖြစ်နေချင်တာကတော့နှလုံးကိုချက်ချင်းကျသွားတယ်အသက်ရှင်ချက်ချင်းကျသွားတယ်အုံနောက်ကိုလျှက်စစ်ဖျက်ဆီးသွားရင်လူနာကသတိလစ်သွားတယ်ဒါမှမဟုတ်ရင်အာရုံရောတွေချက်ချင်းလုပ်ငန်းတွေကျသွားတဲ့အခါကျတော့လူကစက်သားတွေကမလုံနိုင်တော့ဘူးအကုန်လုံးထုံကျင်ပြီးတော့ ဒါမကြတာတို့ဒီလိုအာယုံကြောတွေအကုန်လုံးချက်ချင်းပြတ်သွားတယ်လေ။ဒါတော့ဘက်ကျေဖို့ဆိုရင်နမတိကတော့တတိယမြာကြည့်ရ။စာတန်ကြရင်မိုးကြိုးရဲ့လျှက်စင်အန္တရာယ်ကြောင့်မဟုတ်ဘဲတတိလိနေတာကြောင့်ရှားခောက်နေတာတို့ဘက်ရှူလမ်းကြောင်းပိတ်နေတာတို့ဒါမျိုးတွေနဲ့ပဲသူကတည်သွားတယ်မိုးကြိုးရဲ့အရှင်ကြောင့်တည်ရမှာလို့အဲ့ဒီလိုမျိုးရှိဦးသူနာပြည်သူမျိုးနဲ့လို့ဖို့တကဒီအရေးပေါ်တက်ခဲ့တဲ့နည်းတွေပေါ့နော်။အဲ့လိုနာတတိမရဘူးဆိုရင်အနှလုံးကိုလက်ဝင်းလေးတို့ကြောင့်လို့စံကြည့်တဲ့ကုန်လုံးမရှိဘူးဆိုတာနဲ့တကြိမ်နဲ့တို့နေကြတက်ခဲ့နည်းဖြစ်တဲ့ CPR ခေါ်တဲ့ကျတော့ရင်ပတ်ဖြစ်တဲ့နည်းနဲ့အသက်ရှူမှုကွေးတဲ့နည်းတွေနဲ့ချက်ချင်းလုပ်ပေးဖို့လို့အနှလုံးကလည်းပဲတည့်ရစေကြောင့်ခဏပဲရက်သွားတဲ့လူနာမျိုးတွေအများကြီးရှိတယ်။အဲ့တော့အဲ့လိုသာပြန်ပြီးတော့ပြိမ့်ပေးနေရင်လည်းပြေးပြန်စီးအောင်လုပ်ပေးနိုင်ရင်ခဏနေရင်လည်းပြန်ပြီးတော့တတိယလာတာတို့အလုံးပြန်ခုန်လာတာတို့ဒါမျိုးရှိတယ်။အဲ့လိုမျိုးကိုစပြီးတော့မလုံးမိလိုက်ရင်တော့စဖြစ်တဲ့အခြေအနေတွေနှလုံးကရက်မြဲရက်နေပြီးတော့အသက်ဆုံးရှုံးသွားတာမျိုးလေ။နောက်အသက်ရှူလမ်းကြောင်းပိတ်အောင်ရှာမခောက်အောင်လူနာကိုရေးဆောင်ပြီးတော့ဒီကြဆေးဦးစေးချောင်းကိုအမြန်ခေါ်သွားဖို့တော့လုပ်တယ်။ကဗျာမှာတော့လူကြိုးပြလိုက်တဲ့အတွက်ရေပြားကိုဖြတ်ပြီးသွားမယ်ဆိုရင်တော့အရေပြားမှာလူလောင်တန်ရာမျိုးဖြစ်တဲ့အဲ့ဒါတွေကလည်းအန္တရာယ်ရှိဒါတွေအတွက်လည်းခေယုံရောက်ရင်ပြုစုပြုတော့မှုပြလိုက်ရင်ပြန်ရှင်းသွားလိမ့်ရှိတာ
ဟုတ်ကဲ့ဒီမဖြစ်ခင်မှာလည်းကာကွယ်နိုင်တဲ့အနေထားပါ
မိုးကြိုးပြတာကတော့ကြိုတင်ခမန်းလို့တော့မရဘူးသို့တော်လည်းပဲမိုးကြိုးတွေပြမလားဆိုတာတော့ဒီကိုယ့်ကိုထိမလားဆိုတာတော့မသိနိုင်ဘူးပေါ့နော်လည်းလို့ပေါ့မိုးကြိုးတွေပြမလားဆိုတာကတော့မိုးတွေတဲထန်လာရွာနေတာတို့ပိန်နေမဲနေတာတို့အပေါ်မှာနေချင်းတိုက်တာတို့ဒီလိုအခြေအနေမျိုးတွေရှိတော့မိုးကြိုးပြနိုင်မပြနိုင်နောက်ပြီးမိုးကြိုးပြများတဲ့နေရာတွေရှိတဲ့ဆိုရင်အဲ့ဒီနေရာတွေမှာဟိုပြင်းနေတဲ့မှာလုံးလုံးရမယ်မိုးရင်လည်းပဲဒီဆက်ရနေရနေလုံးရမယ်အမြင့်ကိုတက်ပြီးတော့လုံးလုံးရမယ်ဒီလိုမျိုးတွေဆိုရင်ပြနိုင်ခြင်းရှိတယ်ဆိုရင်သူတပြင်းတော့ကိုယ်နားမှာမဖြစ်ရင်တော့ဒီစီးလက်လိုက်တဲ့အချိန်နဲ့ဒီမိုးချိန်နဲ့တနေရာမှာရှိနေပြီဆိုရင်ကိုယ်နဲ့ဘလောက်နီးလဲပေါ့တကယ်လို့နီးတဲ့နေရာအန္တရာယ်ရှိရဆိုရင်အပြင်ကိုထွက်တယ်နောက်ပြင်းမှာတကယ်လို့ရောက်နေပြီသားဆိုရင်လည်းအနည်းဆုံးကံကနေဆောင်နေလို့အမြန်ပြေးဝင်ပြီးတော့ခိုတဲ့တယ်။ဟာတကယ်လို့ရေထဲမှာနေရတယ်၊ကံထဲမှာနေရတယ်၊ငါးဖန်းနဲ့လေနဲ့ဒီရေလုံသားတွေပါတယ်ဆိုတော့လည်းဒီလိုလျှက်စီးလက်နေရင်ကံကိုပြန်ကပ်လုံကျုံနဲ့ဆောင်ဝင်ပြီးတော့နားခိုတာဒီလိုပဲလုပ်ငန်းဝင်တွေမှာလည်းလျှက်စီးတဲ့လက်တွေမိုးကြိုးတွေဖြစ်တဲ့အတန်တွေဖြစ်နေပြီဆိုတာနဲ့ဒီကြိမ်နဲ့ကိုယ်နဲ့နီးတယ်လို့ယူဆတာနဲ့ဒီကြိမ်နဲ့လုပ်ငန်းဝင်ယူသိမ်းတာတို့ကိန်းပေါ်မှာရှိနေတဲ့ကိန်းပေါင်းနဲ့ဟိုတောင်းလို့ရနေမှာရှိနေပြီအားလုံးအမြင့်တက်နေမယ်တို့တယ်လီဖုန်းနဲ့ပြင်နေမယ်တို့ဒီလိုကြည့်တဲ့လူတွေအကုန်လုံးလည်းအလုပ်ကိုရပ်ပြီးတော့ပြန်ခေါ်တာတို့တူတင်တာခေါ်ရလို့ရတာပေါ့
ဟုတ်ကဲ့အမိုးကျိုးလွဲတက်တာကတော့ဒီအဆောက်အဦတွေနဲ့ပတ်သက်တာပေါ့
မိုးကျိုးအန်ဒီရဲ့ကျုံနိုင်တဲ့ခက်မြင့်အဆောက်အဦတိုင်းကမိုးကျိုးလွဲတွေတက်ထားတယ်နော်အဲ့တော့အဆောက်အဦထဲမှာနေတဲ့အခါလည်းပဲသူကမိုးလျှောက်ချက်ကဆင်းလာပြီဆိုတာနဲ့ဒီပြန်နေအဆောက်အဦရဲ့နိုင်ငံအနေဖြတ်ပြီးတော့တိုင်နေကနေဖြတ်ပြီးတော့ဒီကြီးလေးကိုလျှောက်ချက်ကစီးသွားမှာဆိုတော့နိုင်ငံနေမှာမှီနေတာတို့တိုင်မျိုးခိုင်နာတာတို့မလို့ပါဘူးနော်ဒီထဲမှာရှိနေတဲ့ပါရကျိုးတွေရှိနေတာတို့ဆွဆွနေတဲ့နေရာတို့မမနေသေးဘူးဒါကြတော့အလုံးစစ်တဲ့လေကောင်ထဲမှာခြောက်တွေ့တဲ့နေရာမှာကာကွယ်ပြီးတော့နေမယ်ဆိုရင်တော့မိုးကြွတ်လွတ်နေဒီလိုပဲနားမှာကားနဲ့တွားနေရင်ကားကိုရက်ကားကိုသာတကယ်လို့ကိုင်းနေတဲ့မှာအဝေးကြီးလမ်းတို့ဘာလို့နေရာမျိုးတွားနေလို့မိုးကြွတ်ပြနိုင်တဲ့အန္တရာယ်ရှိလို့မလမ်းမလမ်းနေမှာအတန်ကြရတယ်မိုးကြွတ်ပြတာတွေ့ရဆိုလေဒီနေရာကိုနောက်တစ်ခါကြလာမယ်ဆိုရင်ကားပေါ်မှာပဲနေတာကောင်းတကယ်လို့လမ်းမှာရောက်နေလည်းပဲဒီကကားပေါ်ကိုတက်တဲ့ခါမှာတော့မိုးကြိုးရကတော့အိမ်လိုပဲအပေါ်ကနေစီးလာတဲ့လျှက်စက်ကကားရဲ့နိုင်ငံတွေကနေစီးပြီးတော့တာယာနေစီးဒီကြီးလေးကိုရောက်သွားတဲ့ခါမျိုးကြအဲ့ကျတော့ကားထဲမှာနေပုံနေရလဲခြောက်တွေ့တဲ့နေရာခုံပေါ်မှာဖြစ်ဖြစ်ဒီကနိုင်ငံတွေတက်တူပစ္စည်းတွေကိုမကင်မဲနဲ့နေမယ်ဆိုလဲတွတ်နေ
ဟုတ်ကဲ့အခုလိုမိုးကြိုးကြတာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်က
မိုးကြိုးနဲ့ပတ်သက်လို့သူယူဆမှားလေးရှိတာပေါ့နော်ဟုတ်ကြည့်လိုက်ရင်မြေကြီးပေါ်ကိုမောက်ချလိုက်ဆိုတော့တကယ်တော့မားတယ်ဆိုတော့လျှက်စစ်စီးရဲ့ပမာဏပုံများသွားတယ်အဲ့ဒီအချိန်မျိုးမှာမြေကြီးနဲ့ကိုယ်နဲ့ကြည့်နေတဲ့မြင့်မြင့်နဲနဲ့မများနဲရအောင်ဆိုတော့မိုးကြီးဘယ်လိုမှကိုယ်နဲ့ကနေရှောင်လို့မရနဲ့ဟိုဆောက်ဦးချီလည်းကြည့်လို့မရဘူးကားချီလည်းကြည့်လို့မရဘူးဆိုရင်မြေကြီးပေါ်မှာချီပြားလေးထောက်ပြီးဖြစ်ဖြစ်ခြေောက်ချင်းစုပြီးတော့ဒုမုံနဲ့ပနောက်နဲ့ပဲဖြစ်ဖြစ်စုပြီးတော့ထိုင်ချလိုက်ပြီးတဲ့အခါမှာဒုကိုလည်းကိုယ်ထိုင်ဒုကိုလည်းလည်းပိုက်ထားပြီးတော့ခန္ဓာကိုယ်ကိုးပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရွယ်စားကိုသိနိုင်မလားသိအောင်လုပ်ပြီးအဲ့လိုဖြတ်ပြီးခံလိုက်ရရင်ခြေောက်ကြံရခန္ဓာကိုယ်တွေရရှိမှုကနည်းတာပါနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်အပြီးမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မြမတရားရုံးကကြားနာမှုတွေကိုလေ့လာတဲ့အခါမှာတရားမျှတမှုကင်းမဲ့နေတာတွေတွေ့ရကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြန်မာတရားစီရင်စစ်တင်မှာမြို့နယ်ခရိုင်တရားလွတ်တော်နဲ့တရားလွတ်တော်ကျောက်စားတဲ့ပြည်အဆင့်၄၀ရှိပါတယ်။
မြို့နယ်တရားရုံး330ခရိုင်တရားရုံး82ရုံးတရားလွတ်တော်14ခုနဲ့တရားလွတ်တော်ချုပ်တစ်ခုရှိပါသေး။အများဆုံး1900နဲ့တော့မဟုတ်1000ကျပ်တသိန်းချမှတ်နိုင်တဲ့ပြည်မှုကိုမြို့နယ်တရားရုံးကကြားနာစစ်ဆေးပြီးဒီနဲ့ပိုပြီးပြင်းထန်ကြီးလေးတဲ့အမှုတွေကိုတော့ခရိုင်တရားသူကြီးကစစ်ဆေးပါသေး။အများအားဖြင့်ဥပဒေအရာရှိတို့မဟုတ်တရားစွဲဆိုရေးအရာရှိကပြစ်မှုတွေကိုတရားစွဲလို့ရှိပါသေး။ဒါပေမဲ့တိုင်တန်းသူတွေလိုပါလဲရှင့်နေငါးပိုင်ခွင့်ရှိပါသေး။တရားသူကြီးတွေရဲ့လုပ်ပုံခံပုံမှာတရားမျှတမှုသမသမရှိမှုဓမ္မဒိဋ္ဌံကျမှုစတာတွေရှိမှရှိဆက်စစ်လေ့လာဖို့အတွက်အင်္ဂလန်အခြေစိုက် Justice Based အဖွဲ့ဟာမြန်မာရှိနေသုံးဦးကိုငန်းရန်ပြီးကွင်းစင်းလေ့လာစီပါလေ။လေ့လာသူရှိနေတွေဟာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်နဲ့ခရိုင်တရားရုံးတွေမှာကျန်းနာမှုတစ်ထောင်ကျော်ကို2016ကလေ့လာဆက်စစ်ပါသေး။တရားစွဲခံရသူဟာအခွင့်အရေးဆုံးရှုံးပြီးတရားရေးဝန်ထမ်းနဲ့ရဲအဖွဲ့ဝင်တွေမတရားလုပ်တာကိုငြင်းခံရပါသေး။တရားရုံးဟာတပ်ဆိုင်ရာဝန်ထမ်းတွေရဲ့ဝေရှာရာဌာနလိုဖြစ်နေတာတွေ့ရပါသေးတယ်
။နိုင်ငံတကာဥပဒေအရပြစ်မှုဆွဆွဲခံရသူမှာခုခံခြေပပိုင်ခွင့်ရှိပါတယ်။ဒီအခွင့်အရေးထဲမှာရှေ့နေငှားပိုင်ခွင့်လည်းပါဝင်ပြီးမငှားနိုင်သူကိုအစိုးရကရှေ့နေငှားပြီးပံ့ပိုးရပါတယ်။2008ရဲ့အခြေခံဥပဒေမှာလည်းခုခံခြေပခွင့်ကိုအတိမတ်ပြုထားပါတယ်။ဒါပေမဲ့အမှုပေါင်း155မှုမှာ90ရာခိုင်နှုန်းဟာတရားစွဲခံရသူတွေဟာအစောပိုင်းမှာဥပဒေအကျိုးဆောင်သို့မဟုတ်ရှေ့နေမရှိကြပါဘူး။တရားလိုဘက်ကဥပဒေအရာရှိကရှောက်ထားချက်တင်ပြပြီးတဲ့နောက်ပိုင်းမှသာတရားစွဲခံရသူဟာရှေ့နေရလိမ့်ရှိပါတယ်။ဥပမာကြားနာမှုမစခင်3ရက်အလိုလောက်မှာတရားစွဲခံရသူကိုရှေ့နေငှားပေးတာမျိုးဖြစ်ပါတယ်။ဒီကြားတဲ့တရားစွဲခံရသူရှေ့နေမရနိုင်အောင်အနာဘန်ဘက်ကအထူးသဖြင့်ရဲကအတားအဆီးအခက်ခဲတွေလှုပ်တာတွေ့ရပါတယ်။တရားစွဲခံရသူဘက်ကလိုက်တဲ့ရှေ့နေဟာတရားသူကြီးညွန်ညင်မှာစိုးရင်လို့တရားရုံးမှာလှုပ်တင်တာမလို့ပဲတာဝန်ပြက်ကွက်တာတွေရှိပါတယ်
။ချုံနောင်ခံရစဉ်မှာမတော်မတရားအလုပ်ခံရသူကိုတရားရုံးမှာတင်ပြဖို့တွတ်ဆုံနေကြပါတယ်။တရားသူကြီးနဲ့ရေရှည်ဆက်ဆံရမှာဖြစ်လို့တရားသူကြီးစိတ်ဆိုးမဲ့ကိစ္စတွေကိုတရားစွဲခံရသူရဲ့ရှေ့နေကလို့ရှိဘူးလို့ဆိုပါတယ်တပ်တွေခေါ်ဖို့ရှင်းနေတာတောင်းဆိုတာကိုတရားသူကြီးကလက်မခံလို့အဆိုကိုရုတ်သိမ်းလိုက်ရတာလည်းရှိပါသေးတရားဆွဲခံရသူဘက်ကလိုက်တဲ့ရှင်းနေကိုမြန်မြန်လုပ်ဖို့တရားသူကြီးကဖိအားပေးတာမျိုးတွေရှိပါသေးတရားဆွဲခံရသူဘက်ကိုခုခံပြင်ဆင်ဖို့အချင်းအလုံးလောက်မပေးနိုင်တာမြမတရားစီရင်ရေးရဲ့အဓိကခြုံရင်းချက်တစ်ခုဖြစ်ပါတယ်လိုအပ်တဲ့စာရွက်စာတမ်းရဖို့အတွက်တရားဝင်အဖို့အခအပြင်လက်ဖက်ရည်ဖို့လေအမြဲပြရပါပဲ
လိလာတဲ့အမှု90ရာခိုင်နှုန်းကျော်မှာတရားစွဲခံရသူနဲ့သူရှိနေဟာတရားလွတ်လပ်စွာတွေးဆုံဆွေးနွေးခွင့်မရကြတာတွေ့ရပါတယ်ရှိနေတဲ့နှစ်ဦးချင်းတွေးဆုံနိုင်တဲ့နေရာမရှိပါဘူးတရားခွင်ကိုဂရုမစိုက်တဲ့တရားသူကြီးတွေလည်းယုံလိလာသူတွေကတွေးကြရပါတယ်အမှုစစ်နေတုန်းမှာအပြင်လူနဲ့စကားပြောတဲ့တရားသူကြီးအမှုကြားနာနေတုန်းတယ်လီဖုန်းပြောတဲ့တရားသူကြီးအိပ်ပျော်သွားတဲ့တရားသူကြီးစားရအကျင့်ပြတ်မှုတွေအကြောင်းလဲဖော်ပြပါတယ်။တရားစွဲခံရသူကိုခြေပခွင့်မပေးဘဲပြစ်ဒဏ်ခံရမှာတည်ကြလို့ဝန်ခံလိုက်တာပိုကောင်းတယ်လို့အကြံပေးတဲ့တရားသူကြီးလည်းရှိပါတယ်။တရားရုံးတစ်ခုထဲမှာရာဇဝတ်မှုတစ်မှုနဲ့တရားမမှုနှစ်မှုစုစုပေါင်းသုံးမှုကိုတပြိုင်တည်းကြားနာတဲ့တရားသူကြီးလည်းရှိပါတယ်။ဒီလိုလူမျိုးကိုနံပါတ်ပါဖော်ထုတ်ဖို့လိုအပ်ပါတယ
်။တရားစီရင်အစဉ်တိုင်းမှာလက်ပေးရတာဟာပုံမှန်လူရုံးလို့ဆင်လူဖြစ်နေပါပြီအမကလည်းလှုပ်ပေးဖို့အတွက်တရားသူကြီးကိုရောဥပဒေအရာရှိကိုရောငွေချေးပူရောပတ်တာရပါလေတရားရုံးစီရေးတွေကိုလက်ပေးရတာဟာတရားစွဲခံရတဲ့ရဲ့ကုန်ကျစရိတ်ဖြစ်ပါလေတရားခွင်စီရေးဟာတရားရုံးတစ်ခုလုံးမှာအရေးအကြီးဆုံးပုဂ္ဂိုလ်ဖြစ်နေပါလေငွေသိမ်းနိုင်ရင်အမှုမစ်တဲ့စီရေးကရုံးချင်းပေးပါလေစီရင်ချက်ချဖို့တုံးနေကြတဲ့အမှုတစ်ခုမှာအမှုမစ်တဲ့ရုံးချင်းဆက်ချောက်ခြင်းပြေးကြတာတွေ့ရပါတယ်။တရားရုံးစီရင်တဲ့တရားသူကြီးဟာဝိုင်းလို့ဝိုင်းစားဖြစ်နေပုံရပါတယ်။တရားစီရင်ရေးမှာအမှုသဘောတဘာဝကိုလိုက်ပြီးအုပ်ချုပ်ရေးပိုင်းစစ်ဘုဒေတာအာဏာပိုင်းစတာတွေပြီးတဲ့အမိန်အတိုင်းစီရင်ဆုံးဖြတ်တဲ့တရားသူကြီးလည်းရှိပါတယ်။အကျဉ်းဟောင်းရှိနေကြဖို့အထက်ကညွှန်ကြားမှုကြောင့်အမှုကိုပတ်လိုက်ရမယ်လို့ထုတ်ဖော်ပြောဆိုတဲ့တရားသူကြီးလည်းရှိပါတယ်။အာဏာရှင်အလိုကျနှစ်ပေါင်းများစွာအမိန်နိုင်ငံခဲ့တဲ့ မြန်မာတရားစီရင်ရေးဟာနိုင်ငံတကာစံနှုန်းနဲ့လုံးဝညီညွတ်ချက်မရှိဘူးလို့ Justice Base အဖွဲ့ကအစီရင်ခံစာမှာမှတ်ချက်ချထားပါတယ်ခင်ဗျာ
။ဥရောပရဲ့မြန်မာအရေးတုံ့တက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာကတော့အိန္ဒိယမြန်မာချစ်ကြည်ရေးတတအမတ်တင်တဲ့နှစ်ကိုချင်းပြည်နယ်နဲ့မီဇိုရန်ပြည်နယ်ကြားဖွင့်လှစ်လိုက်ပါတယ်။ရခိုင်ကားဆောင်တတအေးမောင်နဲ့ဆိုင်ရေးဆရာဝင်းဟန်အောင်တို့လွတ်မြောက်ဖို့စစ်တွေလူထု300ကစုပေါင်းတောင်းစုပြုနေတဲ့ဆိုတာနဲ့ချင်းပြည်နယ်မြောက်ပိုင်းကစစ်ရေးပဏိပခတွေကြောင့်ဒေသခံရာကဏ္ဍကနေရက်ကနေစွန့်ခွာနေရတယ်ဆိုတဲ့သတင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါအိန္ဒိယမြန်မာချစ်ကြည်ရေးတရားနဲ့ကုံတွယ်ရေးစခန်းကိုနိုင်ငံအစိုးရကပူတွဲဖွင့်လှစ်လိုက်ပါတယ်ဩဂတ်စ်လ10ရက်နေ့နံနက်ပိုင်းကချင်းပြည်နယ်ဝန်ကြီးချုပ်ဆလိုင်းလျံလွယ်နဲ့မီဇိုရန်ပြည်နယ်ကုံတွယ်ရေးနဲ့ဆက်မှုဝန်ကြီးအက်ဖျိုရှူနာတို့ကပူးပေါင်းဖွင့်လှစ်လိုက်တာဖြစ်ပါတယ်ဒီဖွင့်ပွဲအခမ်းအနားမှာချစ်ကြည်ရေးတရားအမတ်တင်နဲ့အမတ်နှစ်ကိုတပြိုင်နက်တည်းဖွင့်လှစ်လိုက်ပြီးနိုင်ငံကြားဒေသခံတွေကိုလည်းလွတ်လွတ်လပ်လပ်သွားလာခွင့်တော့ပေးထားတယ်လို့ recorder မျိုးပြန်ကြားရေးဦးစီးအရာရှိဦးလာပက်လောမာကပြောပါတယ
်စစ်တွေကျင်းထောင်မှာအကျဉ်းချခံထားရပြီးတရားရင်ဆိုင်နေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့လူမျိုးဖို့အတွက်တံဃာတော်တွေနဲ့လူထုအင်အား300ခန့်ကရခိုင်ပြည်နယ်စစ်တွေမြို့မှာစုပေါင်းတောင်းစုပြုကြပါတယ်ဩဂုတ်လ5ရက်နေ့နေ့လယ်ပိုင်းကစစ်တင်မြို့အတူရမာရဆိုင်ပြည်လုံးချမ်းသာဖျားမှာဆုတောင်းကြတာပါဩဂုတ်လ6ရက်နေ့ကအချိန်20မြောက်စစ်တွေခရိုင်ရုံးမှာရုံးထုတ်တုံးကကိုဝေဟင်အောင်ဟောပြောတဲ့အတန်ဖိုင်တချို့ကိုစစ်ဆေးခဲ့ရမှာအတန်ဖိုင်အပြည့်အစုံမဟုတ်ပဲလိုရာဆွဲလုထားတာဖြစ်တယ်လို့တရားလွတ်တော်ရှေ့နေတော်အေးနုစင်ကပြောပါတယ်ဒေါက်တာအေးမောင်ဟောပြောတဲ့အတန်ဖိုင်ကိုတော့ဩဂုတ်လ13ရက်နေ့ရုံးထုတ်တဲ့နေ့မှာစစ်ဆေးသွားမှာဖြစ်ပါတယ်ဒူရနူဟာစံဝိုင်လတုံးကယတိတောင်မြို့မှာကျင်းပတဲ့223နှစ်မြောက်ရခိုင်အချုပ်အခြာအာဏာကျဆုံးတဲ့နေ့ဟောပြောမှုနဲ့ပတ်သက်ပြီးနိုင်ငံတော်ပုံကမှုမတရားတင်ဆက်တယ်မှုနဲ့နိုင်ငံတော်ကြီးညိုပြက်စီမှုဆွဲချက်တွေနဲ့တရားရင်ဆိုင်ညီကြရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာအစိုးရတပ်အပဝင်တိုင်းရင်သားလက်နက်ကင်တပ်ဖွဲ့တွေနေမြေစိုးမိုးရေးအပြိုင်မှုကြောင့်ဖြစ်ပွားလာတဲ့စီရေပဋိပက္ခတွေကြောင့်ကျေးလက်ဒေသခံရကနန်းကနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်။ဇူလိုင်လကနေအခုချိန်ထိ RCSS နဲ့တအန်းကလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်လုံးကထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကျော်ကစစ်ပေးတည်နေကြပါတယ်။စစ်ပေးရှောင်တွေနေရက်ပြန်သွားကြပေမဲ့ဩဂတ်စ်လ9ရက်နေ့ကနမ်တူမြို့နယ်မန်ဆမ်ကျေးရွာအုပ်စုပန်းကုတ်ရွာဖက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲဖြစ်ပွားလာလို့ကျေးလက်ဒေသခံ100ကျော်ကနမ်တူမြို့ကိုထပ်မံတိမ်းရှောင်လာကြတယ်လို့ကုညီကယ်ဆယ်ရေးမှပါဝင်တဲ့ဆရာစိုက်ပညာကပြောပါတယ်။အဲ့ဒီဒေသမှာအစိုးရတပ်မတော်ရှမ်းပြည်တပ်မတော် RCSS SSA SSPP SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့လှုပ်ရှားပြီးတပွဲနဲ့တပွဲအကြတိုက်ပွဲတွေလည်းမကြကနဖြစ်ပွားနေပါတယ်
။ယခု2018ခုနှစ်အတင်းဝင်ပြည်နယ်မှာတွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုတွေကအရင်နှစ်တွေထက်လျော့နည်းနေပေမဲ့တည်ဆုံးတူ၄ဦးရှိသွားပြီလို့ပြည်နယ်ပြည်သူ့ကျန်းမာရေးဌာနကပြောပါတယ်။စံဝင်လကနေစုလိုက်လာ28ရက်နေ့အထိကောက်ယူတဲ့စစ်တမ်းအရာတွေးလွန်တုတ်ကွေးဖြစ်ပွားသူ1218ဦးရှိပြီးတော့ကလေး၄ဦးတည်ဆုံးခဲ့ပါတယ်။မနေ့ကတော့တွေးလွန်တုတ်ကွေးကြောင့်ကလေးတည်ဆုံးမှုမရှိခဲ့ပါဘူး။အဖြစ်များဆုံးမြို့နယ်တွေကတော့မော်လမြိုင်မြို့နယ်၊မှုတုံမြို့နယ်၊တန်ဖြူဆက်မြို့နယ်တို့ဖြစ်ပြီးတော့တွေးလွန်တုတ်ကွေးရောဂါကူးစက်သူအများစုဟာအသက်5နှစ်နဲ့6နှစ်ကြားကလေးတွေဖြစ်တယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဌာနကတည်ရပါတယ်
။ဩဂတ်စ်လ12ရက်နေ့မှာကြာရောက်မဲ့ 68နှစ်မြောက်ကရင်အာစာနီနှင့်အခမ်းအနားကိုကရင်လူမျိုးများနေထိုင်ရာကရင်ပြည်နယ်အပြင်ရန်ကုန်တိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီးနှင့်တနင်္သာရီတိုင်းဒေသကြီးတွေမှာအတိအကျင်းပသွားဖို့ပြင်ဆင်နေပါတယ်။ကရင်တော်လှန်ရေးကောင်းဆောင်ဇော်ပါဦးကြီးစဆုံးတဲ့နေ့ကိုအစွဲပြုပြီးကျင်းပတဲ့ကရင်အာစာနီနေ့ဖြစ်တဲ့အတွက်၎င်းရဲ့စာတိအေရဝတီတိုင်း၄တောင်ကမှလည်းအကြီးအကျယ်ကျင်းပဖို့ပြင်ဆင်နေတယ်လို့ကရင်စပယ်ရင်ကျေးမှုဥက္ကဋ္ဌမန်းဆန်းဝင်းကပြောပါတယ်။ကရင်ပြည်နယ်အစိုးရကတော့ကရင်လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ KNU အနေနဲ့ကရင်အာစာနီနေ့အခမ်းအနားကိုဌာနချုပ်ကလွှဲပြီးစစ်ရေးပြအခမ်းအနားမပြုလုပ်ဖို့ကရင်ပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးကလက်မှတ်ရေးထိုးပြီးတားမြစ်ထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်နူဒုတိယလုံလိုလာတဲ့မွန်နိုင်ငံရေးပါတီပေါင်းစည်းရေးဖြစ်မြောက်အောင်မြင်ဖို့မွန်နိုင်ငံရေးပါတီတွေကဩဂတ်စ်လ6ရက်နေ့ကသဘောတူညီမှုရရှိသွားပါပြီ။မွန်နိုင်ငံရေးပါတီတစ်ခုတည်းဖြစ်ဖို့မွန်နိုင်ငံရေးပါတီပေါင်းစည်းရေးကိုစားပြုအဖွဲ့ကဘလို့လက်တွေ့အကောင့်ထည့်ဖို့ပြီးဘလို့သဘောတူညီမှုတွေရရှိသွားပါတယ်လဲ။အကြောင်းစုံကတော့မွန်ဒေတာကသတင်းထားမိဂီယာမွန်ကစူးစီးတင်ဆက်ပေးထားပါရဲ့ရှင်
။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့ပေါင်းစည်းဖို့မွန်ကိုစားပြုပါတီဖော်ဆောင်ရေး22ဦးဖွဲ့တို့မွန်ပြည်နယ်မွန်လမြိုင်မြို့တော်ဝင်ဟင်းတာဟိုတယ်မှာတည်ဆုံပြီးအချက်၅ချက်သဘောတူညီမှုရရှိခဲ့တယ်လို့မွန်နှစ်ပါတီပေါင်းစည်းညှိနှိုင်းရေးအဖွဲ့ကောင်းဆောင်နိုင်ကြံရေးကပြောပါတယ
်။အလုံးပါဝင်လာရေးဆိုတဲ့စိတ်ဓာတ်ကိုပေါ်တည်တယ်။ 100% မဟုတ်ဘူးကျွန်တော် 99% လောက်တော့ပေါင်းတယ်လို့ပြောလို့ရတယ်။မွန်လူထုအလုံးလူလာနေတဲ့မွန်တပါတီတဲ့ဖြစ်ရေးဆိုတဲ့ကိုယ်ကျွန်တော်ယူမန်ကကအောင်မြင်တယ်လို့ယူဆထားတယ
်မွန်ကိုစားပြုပါတီဖော်ဆောင်ရေး22ဦးဖွဲ့တောင်းဆိုထားတဲ့တလအတွင်းပါဝင်မှုရေးအတွက်သတ်မှတ်ရင်းနဲ့ပါတီတက်ကိုနှစ်လအတွင်းမှတ်ပုံတင်ဖို့ကိစ္စကိုဆက်လက်ဆွေးနွေးရအောင်မယ်လို့ပါတီပွဲမှာပါဝင်တဲ့နိုင်ရဲစော်ကပြောပါတယ
်အဲလုံးဝအုပ်ချုပ်သဘောတူညီမှာမဟုတ်ပေမဲ့လည်းတဘောတူမြည်ရတဲ့တချို့ရခဲ့တယ်ဒီတော့ဒါဒွေနွေဘွယ်တိုင်လုံးတခုအနေနဲ့ကြည့်လို့အောင်နေတာပဲလေသို့တော်ပြီးကဆွေနွေချက်အတိတော့မရဘူးကျွန်တော်ဘက်ကတောင်းဆိုတဲ့ချိန်ကနေပြန်နေပတ်သက်တဲ့အချို့တွေလည်းအပြတ်မရဘူးကွာဒီတော့လည်းတို့ကလည်းတို့ဘက်ကိုကျွန်တော်ကလည်းကျွန်တော်ဘက်ကိုပြန်ဆွေနွေဖို့ရှိသေးတာဟိုအချိန်သမတ်ချက်ကိုမပြီးခဲ့ပေမဲ့ဟိုအချိန်ကိုရေးပြန်လဲဆက်တော့ဆွေနွေကြဖို့ဆိုတဲ့စိတ်ကြတော့ပြောပြောခဲ့ကြတယ်
မွန်ပါတီပေါင်းစည်းမှုကရိုးသားမယ်ဖြောင့်မမယ်ဆိုလို့ရှိရင်ဒီတလအတွင်းမှာပြည်သူလူထုရှေ့မှာချပြပြီးတော့လက်မှတ်ထိုးပွဲပြုလုပ်ရမယ်လို့လည်းမွန်နိုင်ငံရေးလည်လာသူကိုမင်းမင်းနယ်ကအခုလိုတုံ့တက်ပါတယ်
သဘောတူချက်ငါးချက်ဆက်လာတဲ့ပုံမှာဒါကမွန်ပြည်သူတွေအတွက်လိုလားတောက်တနေတဲ့တို့ရဲ့မြန်မာချက်ရရောင်းနေပေါ်လာပြီလို့ပဲကျွန်တော်တို့ကအကောင်မြင်တဲ့ဘက်ကနေပြီးတော့ကျွန်တော်တို့ရှုပ်မြင်ပါတယ်အကယ်လို့များဒီပေါင်းစည်းမှုကတကယ်တကယ်ရိုးသားမယ်ဖြောင့်မမယ်အလုပ်ဖြစ်မယ်ဆိုရတော့ဒီတရအတွဲမှာပြည်သူလူထုရှေ့မှာချပြပြီးတော့လက်မထိုးပွဲတွေပေါင်းစည်းပွဲတွေဆိုပြည်သူလူထုကိုချပြတဲ့ပွဲတစ်ပွဲတော့လုပ်ရမယ်
။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့ပေါင်းစည်းရေးအတွက်ဆောင်ရွက်နေတဲ့အချိန်မှာကြမ်းချီးတဲ့အင်အားစုအလုံးနဲ့တပြိုင်တည်းပါဝင်ပေါင်းစည်းလာရေးအတွက်အချိန်မဆွဲဘဲသက်ဆိုင်ရာပါတီခေါင်းဆောင်တွေအများဆုံးဆောင်ရွက်သင့်တယ်လို့မွန်ပြည်တစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကလည်းတိုက်တွန်းပါတယ်။မွန်နိုင်ငံရေးပါတီနှစ်ခုပေါင်းစည်းဖို့သဘောတူညီချက်၅ချက်ကတော့မွန်တပါတီဖြစ်မြောက်ရေးပါဝင်မှုအရေးအတွက်တတ်မှတ်ရေးပါတီအမည်73ခုထဲကအများလက်ခံတဲ့အမည်တစ်ခုကိုရွေးချယ်တည်ပြုရေးမွန်တပါတီဖြစ်မြောက်မှုမှာကြာရင်အားစုတွေပါဝင်လာရင်းနဲ့ကြံချက်လက်တွေကိုဆက်လက်ဆွေးနွေးသွားရည်လို့ဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ကပ္စီနီနယ်ဖက်ကန့်မြို့နယ်အတွင်းမှာကြောက်စိမ့်မော်ညီပြိုကျမှုမကြကနဖြစ်ပွားတဲ့အတွက်အခုနှစ်အတွင်းကြောက်စိမ့်အလုတ္တမယာကနန်းချီတည်ဆုံနေပါတယ်။ဒီကြောက်စိမ့်မော်ညီပြိုကျမှုကြောက်စိမ့်အလုတ္တမတည်ဆုံမှုတွေရှော့ချနိုင်အောင်ဘယ်လိုလှုပ်ဆောင်နိုင်ပါသလဲ။ဘယ်သူမှတာဝန်ရှိပါသလဲ။ကျွန်မအမီကနေစူးစီးတင်ဆက်ပေးပါမယ်ရှင်။မိုးတီထန်စွာရွာသွန်းမှုကြောင့်ကြောက်စိမ့်တူးဖော်နေတဲ့ဖက်ကတ်မြို့နယ်အတွင်းမှာရေကြီးရေလျှံမှုကြောင့်ကြောက်စိမ့်ပေါ်မှာမြေပြိုမှုကြောက်ကမ်းပါပြိုကျမှုတွေမကြာခဏဖြစ်ပွားနေပါတယ်။2018ခုနှစ်ဇန်နဝါရီလကစပြီးဒီနေ့ချိန်ထိကချင်ပြည်နယ်ဖက်ကတ်ကြောက်စိမ့်ပေါ်မှာကမ်းပါပြိုကျမှုအကြိမ်ကြီး25ကြိမ်ဖြစ်ပွားခဲ့ပြီးသေဆုံးသူဦးရေ100ကျော်ရှိပါတယ်။ဇူလိုင်လကမြေပြိုမှုကြောင့်လူ40ပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီချက်မှန်ပြူကြလာနိုင်တဲ့အတွက်အလောင်းရှာဖွေမှုတွေကိုဩဂတ်လ3ရက်နေ့ကရက်ဆိုင်လိုက်ရပါတယ်။ဒ
ဒီလိုမျိုးဖြစ်ပွားနေတာဟာချမှတ်ထားတဲ့ကြောက်စိမ့်ဆိုင်ရာဥပဒေကိုအစိုးရကမထိန်ချုပ်နိုင်ဘူးလို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥက္ကဋ္ဌဦးနောင်လက်ကပြောပါတယ်
။ကျွန်တော်ပြန်စားတဲ့ဝန်ကြီးနဲ့ကျွန်တော်စကားပြောဖြစ်တယ်။ဒါနဲ့လည်းကတ်တာကသူတို့ကဒီဥပဒေကိုဖိတ်ထုတ်နိုင်သွားမရှိဘူး။ဒါကြောင့်ဖိတ်ထုတ်နိုင်သွားမရှိဘူးဆိုတော့အခုကျွန်တော်တို့ဒီဖက်ကန်ဒီကမှာကုမ္ပဏီလက်ကွက်နိုင်ငံတော်ရဲ့အကျိုး312ခုရှိတယ်။ရတော့ဒီကျွန်တော်တမတော်ဖိတ်ပိုင်းကောင်းဆောင်တွေရဲ့ကုမ္ပဏီညားနေတယ်ဒါဆိုတော့ဒီကဒီကခံနေဒီကဖိအုပ်တွေဒီကတမတော်ဒီကတိုင်းမှုတွေကသူတို့ pressure ပေးနိုင်ဖို့အတိအမှန်ဖြစ်ကိုဆိုတာကအခုဒီဒီမိုကရေစီလက်ထက်မှာဒေါ်ဆန်းစုကြည်ရဲ့ဒီအစိုးရလက်ထက်မှာအခြေရေးခံနာ၅ခုကိုစစ်တပ်ကတိုင်ထားတဲ့ခါကျတော့ဒီဥပဒေကိုကိုလိုတယ်လို့အသက်တွင်းလို့မရတဲ့အနေအထားမှာလည်းရှိနေတယ
်အခုဖြစ်ပွားတာဟာအကြီးစားဆက်မှုလုပ်ငန်းတွေကြောင့်ဖြစ်တဲ့ဒေသခံတွေအတွက်လည်းအကျိုးမရှိဘူးလို့စောင့်မျက်ယတနာဥပဒေမူကြမ်းပြင်ပေးရေးမှာတောက်လျှောက်ကြိုးပမ်းနေတဲ့ကချင်အမျိုးသားကွန်ကရက်ပါတီ KNC ကဥက္ကဋ္ဌဒေါက်တာအမ်ကော်နာကအခုလိုပြောပါတယ
်အကြီးစားဆိုတဲ့အနေအထားကအကြီးစား50ဆိုတဲ့ဟာကြီးကတော်တော်ကြီးကြီးမားကြီးပြန်တဲ့အကွက်တွေဖြစ်တယ်အဲ့ဒီပေါ်မှာဆိုင်ရတရားကတတ်ချက်လည်းမပါရင်သူတို့အောက်ဟူအောက်အခံပါတီဘလောက်ထိတူးမလဲဆိုတဲ့အနေအထားကကျွန်တော်တဘောပတ်ဝန်းကျင်ဆိုင်ရာပြည်ပြင်ထိန်းသိမ်းမှုအပိုင်းမှာလည်းအများကြီးကျွန်တော်စဉ်းစားကြရရှိတယ်။ဒီကအကြောင်းရင်းကတော့ဗာလဲဆိုတော့ဒီသက်ခံနဲ့ဒီသက်ခံအကျိုးစီးပွားအကောင့်နဲ့မပေါ်နိုင်ဘူး။အပြည့်စုံအကောင့်နဲ့ပေါ်နိုင်ဘူး
။အစိုးရအနေနဲ့ကုမ္ပဏီကြီးတွေကိုထိရောက်စွာကင်တွယ်ဖြည့်ရှင်းဖို့အခက်အခဲကြုံနေရတဲ့အပြင်2018ခုနှစ်ရဲ့ကြောင်းရည်ယတနာဥပဒေမူကြမ်းဟာလည်းဥပဒေရအကြီးစားစီမံကိန်းတွေကုမ္ပဏီကြီးတွေကဆက်လက်လှုပ်ဆောင်နိုင်ခွင့်ရှိနေတဲ့အတွက်ဒေသခံတွေကဥပဒေမူကြမ်းပြင်ပေးဖို့ကိုလည်းအခုနှစ်စန်းပိုင်းကစပြီးတောင်းဆိုမှုတွေဇက်တိုက်ပြုလုပ်လာနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
အိန္ဒိယမြန်မာချစ်ကြည်ရေးတရားအမတ်၁နဲ့အမတ်၂ကိုချင်းပြည်နယ်နဲ့မီဇိုရမ်ပြည်နယ်ကြားမှာဖွင့်လှစ်လိုက်ပါတယ်။ရခိုင်ခေါင်းဆောင်ဒေါက်တာအေးမောင်နဲ့ဇာယိတ်ဆရာဝေဟင်အောင်တို့လွတ်မြောက်ဖို့စစ်တွေလူထု300ကျော်ကစုတောင်းပွဲပြုလုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်အပါအဝင်လက်နက်ကင်တပ်ဖွဲ့တွေအကြစစ်ရေးပဋိပက္ခတွေကြောင့်ဒေသခံရာကနန်းကနေရက်ကနေစွန့်ခွာနေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမ်ဇာ
။နေဆက်ဒေသတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါ။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တောတာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်။ဒီနေ့နိုင်ငံမှာရှိနေတဲ့ရုရှားထောက်လိုင်းရောင်းတဲ့သမီးဖြစ်သူတို့ကိုအစိုးရကတပ်ဖို့ကြံစီခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့အမေရိကန်ပြည်သူစုကပိတ်ဆို့တံခတ်ရေးရမှုတွေချမှတ်လိုက်တဲ့ပေါ်လက်တုံ့ပြန်မဲ့အကြောင်းရုရှားဆိုရကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ရဲ့ပိတ်ဆို့တံခတ်ရေးရမှုတွေဟာတရားမဝင်တဲ့အကြောင်းလဲရုရှားဆိုရကပြောဆိုခဲ့တာပါ။ဇင်ဘာဝေနိုင်ငံကတက်ချန်နိုင်ငံရဲ့သမားတတိုင်ပီတီဟာအိန္ဒိယဇမ်ဘီယာနိုင်ငံမှာခိုလုံဝေးရဖို့ဂျိုးပန်းခဲ့ပေမဲ့ညင်းပယ်ခံခဲ့ရပြီးတဲ့နောက်နေရက်ပြန်ပို့ခံခဲ့ရကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။နေရက်ပြန်မပို့ဖို့တရားရုံးအမိန့်ကိုဂရုမစိုက်တဲ့ဇင်ဘာဝေရဲတွေထံပြန်လည်လွှတ်ပြောင်းပေးတာဖြစ်ကြောင်းလည်းအကျိုးဆောင်ရှင်တွေကပြောဆိုခဲ့တာပါ။ဇင်ဘာဇမ်ဘီယာနိုင်ငံကခိုလုံဝေးပြေးကိုညှင်းဆန့်ပြီးနေရက်ပြန်ပို့ဖို့ဆုံးဖြတ်တဲ့သတင်းတွေပေါ်အလွန်မင်းစိုးရင်ရောင်းတဲ့နိုင်ငံတကာဥပဒေကိုကြီးလေးတဲ့ချုပ်ဖောက်မှုတရားဖြစ်ကြောင်းလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာပါ။ကာဇာကမ်းမြောင်ဒေသမှာအစ္စရေးကညဘက်လေကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြော်တွေကလည်းအစ္စရေးနယ်မြေထဲရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့ရတာကပစ်ခတ်တွေကြီးထွားလာနေပါတယ်။သူတို့တိုင်ရောပစ်ခတ်တွေကြီးထွားလာနေတာကြောင့်အရှိလေပိုင်းဒေသဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းစိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခု25ရာရင်လုံးတွင်းမြင့်ကောက်ခံသွားမယ့်အကြောင်းတရုတ်နိုင်ငံကမနေ့နောက်ပိုင်းမှာပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကတရုတ်သွင်းကုန်တွေပေါ်ခုနှစ်တိုးကောက်မဲ့အစီအစဉ်တွေအင်္ဂါနေ့ကကြေညာခဲ့တာကိုတုံ့ပြန်လိုက်တဲ့တရုတ်နိုင်ငံရဲ့အခွင့်အရေးမှုကတော့ဒီလ23ရက်နေ့မှာစတင်အသက်ဝင်မှာပါ။ဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းရှိရရှိရာကျော်ကို95ရာခိုင်နှုန်းကောက်ခံမဲ့အစီအစဉ်ကိုတော့အမေရိကန်ကပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့မှာစတင်ကြေညာခဲ့ပြီးတဲ့နောက်မှာပဲတင်းမာမှုတွေကြီးထွားလာနေကြဖြစ်ပါတယ်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့ရဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပန်းအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနေ့လည်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.